Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american တန်ရဲ့2024ခုနှစ်အောက်တိုဘာလ14ရက်မြန်မာဘာသာစီစဉ်လေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ american ပြည်တော်စု washington dc မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ view radio စီစဉ်လေကိုလိုင်းဒိုမီတာ3252လိုင်းလမီတာ190အပြင် facebook နဲ့ youtube တို့ကနေလည်းရုပ်သံတွေပါတွဲဖက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပါ
မင်္ဂလာခင်ဗျာကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသမှာဒီနေ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းတိကျထိခိုက်မှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံမှာပြည်ပခတ်တွေကြောင့်ဒုက္ခရောက်နေကြသူတွေအတွက်စာနာမှုအကူအညီဖြစ်တဲ့ဒေါ်လာ900ထောက်ပံ့မှုဩစတြေးလျကဒီနေ့ပဲကျင်းပပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစီသူနဲ့အတူပြောပြပေးသွားမှာပ
ါအခုကြောင့်ပိုင်းနားဆင်ရမယ့်အထဲမှာတော့တီဘောမြို့မှာစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တပ်ရင်းတစ်ခုကို TNL ကတင်ယူခဲ့လို့အခုဆိုရင်တီဘောမြို့ကိုအလုံးစုံတင်ယူနိုင်ပြီဖြစ်ကြောင်း TNL ကပြောပါတယ်
။အာတီဘောမြို့ကိုတော့ကျွန်တော်တို့ကမနေ့နေ့လယ်တနားရီဝင်ကျင်ပေါ့နော်။နောက်ဆုံးကျန်ဖြစ်တဲ့ဒီခလာယာနှစ်တုံးကိုကျွန်တော်တို့အပိသက်တိုက်ခိုက်တင်ပိုင်နိုင်ခဲ့တယ်။အဲကြောင့်မို့လက်ရှိဆိုရင်တီဘောမြို့ကိုကျွန်တော်တို့အကုန်လုံးထိန်းဆုပ်နိုင်ပြီဖြစ်ပါတယ
်။တအန်းအမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောခွင့်ရလူရည်ဦးပြောသွားတာပါ။ဒီကြောင့်သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီသတင်းနဲ့တူရှမ်းကယားနယ်စပ်မှာကရင်နီပူပေါင်းတပ်တွေနဲ့စစ်ကောင်စီတိုက်ပွဲပြင်းထန်နေတာ၊ရခိုင်ပြည်နယ်နေရာတချို့မှာအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေတာ၊ရှမ်းပြည်တောင်ပိုင်းမှာစစ်စေးရိတ်ဂိတ်တွေတင်းကျပ်တာကြောင့်ကုန်စည်တယ်ပို့တာတွေခက်ခဲဖြစ်ပြီးတော့ကုန်စည်နှုန်းတက်နေတဲ့အကြောင်းတွေလည်းကြားကြရဖို့ရှိပါတယ်။ဒါရင်းနဲ့တူတနင်္လာညပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူမှုနဲ့ကျွန်တော်စီသူတို့ပြောပြပေးမှာပါခင်ဗျာ။
ကဇာတီသမားဒီကနေ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းဒီယာအယ်ဘာလာမှာရှိတဲ့အက်အက်ဆာအာဇာနီစေယုံကိုထိမှန်ရာကအနည်းဆုံးလူလေးဦးသေဆုံး40လောက်ဒဏ်ရာရရတယ်လို့ပါလက်စတိုင်းချမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကြောင့်စေယုံနဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တွေရဲ့ယာယီတဲတွေရှိရာနေရာတွေမှာမိလောင်မှုဖြစ်ပေါ်ခဲ့ကြောင်းလည်းပြောဆိုထားပါတယ်အစ္စရေးကတော့အရသားတွေကြားမှာခိုးအောင်နေတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောထားပါတယ်ပါလက်စတိုင်းဒုက္ခသည်တွေအသုံးပြုနေတဲ့နူစီရက်အရက်ကစာတင်ကြောင်းမှာအစ္စရေးရဲ့တက်ခဲမှုကြောင့်လူ15ယောက်ထက်မနည်းသေဆုံးသွားပြီးနိုင်ပိုင်းကျမှာနောက်ထပ်တက်ခဲမှုဖြစ်ခဲ့တာပါပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂယုံကတော့ဂါဇာမှာနောက်ထပ်ထိတ်လန့်တုံ့လုံးစရာညတညဖြစ်ခဲ့ရတဲ့အကြောင်းဒီနေ့ပဲပြောလိုက်ပါတယ်ဒီကနေ့ပိုလီယိုကျောစီရောဂါကာကွယ်ဆေးထိုးဖို့စီစဉ်ထားတဲ့စာတင်ကြောင်းကိုတက်ခဲခံရတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ချိန်ထဲမှာပဲလက်မနုံနိုင်ငံတောင်ပိုင်းမှာအစ္စရေးရဲ့တက်ခဲမှုကြောင့်ကုလသမဂ္ဂညဉ့်ဉေးထင်းထင်းမှုတပ်ဖွဲ့တွေဒဏ်ရာရခဲ့တဲ့အပေါ်အထူးစိုးရိမ်နေကြောင်းဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ပဲပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံဒွန်ညက်ဒေတာမီခလော့ဖ်ကာမြို့ကိုရုရှားတပ်ဖွဲ့တွေတင်းယူလိုက်တယ်လို့တင်းငွေတွေနေကပြောပါတယ်ခြေတန်းတိုက်ပွဲတွေအတင်းပြင်းထန်ဖြစ်နေတဲ့ကြားလွန်ခဲ့တဲ့24နာရီအတွင်းရုရှားတပ်တွေကယူကရိန်းစစ်ဘက်ဆိုင်ရာလေယာဉ်ကွင်းနဲ့ဒရုန်းတူလောင်ယုံတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်နေဇက်ကော့ဖ်ဒေတာလမ်းကြောင်းအတိုင်းထိုးပေါက်တိုက်ခိုက်မှုကြိုးစားတဲ့ယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်တွေကချိန်မုံတိုက်ခိုက်ခဲ့တာလို့လည်းရုရှားကာကွယ်ဝန်ကြီးဌာနကပြောပါရယ်ဒင်းလာနေမုံလွယ်ပိုင်းအထိတိုက်ပွဲပေါင်း80လောက်အထိထိတွေ့ဖြစ်ပွားခဲ့တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကပြောပါရယ်ကူရာကော့ဖ်နဲ့ပေါ့ခ်ရော့ဒေသတဝိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့ရုရှားဘက်က19ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်အချိန်ထဲမှာပဲနေတူးဖွဲ့ကအော်တိုဝါလာ16ရက်ကနေ24ရက်နေ့အထိပူးရဲစီလေ့ကျင့်မှုတွေကိုစတင်လိုက်ပါရယ်နျူကလ িয়ার ချင်းချောက်မှုတွေကိုတုံ့ပြန်မှုမဟာမိတ်အဖွဲ့တွေရဲ့အစဉ်အသင့်ဖြစ်မှုကိုစမ်းသပ်တဲ့အနေနဲ့နေတိုးကဘယ်လ်ဂျီယံ၊နယ်သာလန်၊ဗြိတိန်၊ဒိန်းမတ်တို့နဲ့ပူးတဲ့စီရီလေ့ကျင့်မှုပြုလုပ်ဖို့စီစဉ်ထားတာပါ။ဒီစီရီလေ့ကျင့်မှုကရုရှားနဲ့ယူကရိန်းကြားအခြေအနေတွေကိုပိုတင်းမာလာအောင်မီးထိုးပေးရရောက်တယ်လို့ရုရှားပြောခွင့်ရဒီမစထရီဘတ်စကော့ဖ်ကပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးပွဲအနေနဲ့တနက်တွေကြီးစံနေတဲ့သူဖက်စီမီရဲ့သူကိုလက်နက်မှုနဲ့အရေးယူလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမဲဆွယ်ဝဲလွန်ကျွန်ရေးကိန်းမှာစနေနေ့ကဆစ်ဆင်းနေစဉ်တနက်နဲ့လက်နက်တွေကြီးကတ်တွေတက်ဆောင်လာတာကိုတွေ့ရှိခဲ့တာပါ။အနည်းရောင် SUV နဲ့လာတဲ့အ တက်49နှစ်အရွယ်လတ်စ်ဗေးဂတ်မှာနေထိုင်သူအမျိုးသားကိုဒေသခံရဲတွေကပြဿနာတစ်စုံတည်းရမကျွမ်းပါပဲထိမ့်သိမ်းနိုင်ခဲ့တဲ့အကြောင်းလဲတောင်းရင်ရှိသူတွေကပြောပါတယ်ဒီဖြစ်ရဲ့အကြောင်းတမန်တော်ထရန်အတွက်ရောအခမ်းအနားတက်ရောက်သူတွေအတွက်ပါလွန်ကျွေးထိခိုက်မှုမရှိခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လမှာတော့ပင်ဆယ်ဗေးနီးယားပြည်နယ်ဘတ်လာမြို့ကတမန်တော်ထရန်စီဝင်ခီးစမှာတနသမားတစ်ယောက်ကပြစ်ခတ်ခဲ့လို့နယူးယောက်ကိုရှက်မှန်ပြီးအသက်ပေးကလွန်မြောက်ခဲ့ပါတယ်စတင်မာလာထဲမှာလဲတမန်တော်ထရန်ရဲ့ပန်ပိချ်ကော့ဖ်ကိုအင်းနီနာမှာရက်ဖက်တနက်တလက်နဲ့ပုံနေတဲ့သူတယောက်ကိုအထူးလုံခြုံရေး Secret Service တွေကတွေ့ရှိခဲ့ပြီးလုံခြုံမှုကြိုးစားမှုနဲ့အရေးယူခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတလောမှာဌာနေတိုင်းသားများနဲ့အထိမ်းအမှတ်အဖြစ်ဒီကနေ့ဒေသခံတိုင်းသားတွေကတမိုင်းကြောင်းနဲ့ယဉ်ကျေးမှုတွေကိုထုတ်ဖော်ခုံပြုကြမှာဖြစ်ပါတယ်ဒါပြင်သူတို့ကြုံတွေ့နေရဆဲစိန်ခေါ်မှုတွေကိုထုတ်ဖော်ကြဖို့ရှိတယ်လို့အထူးသဖြင့်မကြာခင်မှာကျင်းပတော့မဲ့ယူကော့ပွဲမှာသူတို့ရဲ့အခမ်းကဏ္ဍကိုလည်းအာယုံဆိုင်ပြောဆိုဖို့ရှိနေပါတယ်အမေရိကန်မှာအော်တိုဘာလဒုတိယပတ်တနင်္လာနေ့ဟာကိုလံဘတ်စ်နေ့အဖြစ်သတ်မှတ်ထားပြီးတော့အစိုးရအားလိုက်ရလည်းဖြစ်ပါတယ်။ဒါပေမဲ့ပြည်내တချို့မှာဒီကနေ့ကိုဌာနေတိုင်းသားများနေ့အဖြစ်ပြောင်းလဲသတ်မှတ်ကျင်းပနေကြတာပါ။မင်းနီဆိုတာပြည်내မင်းနီယပိုလစ်မြို့မှာဌာနေလူမျိုးစုတွေရဲ့မဲဆန္ဒတွေနဲ့ပတ်သက်လို့ဟောပြောပွဲတစ်ခုလည်းဒီကနေ့လုပ်ဖို့ရှိပါတယ်။ဒါဟာနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်3ပတ်လောက်အလိုမှာလုပ်တာဖြစ်ပြီးတော့ဒေသခံဌာနေတိုင်းသားလူမျိုးတွေရဲ့မဲတွေအရေးပါမှုကိုအတိမတ်ပြုစည်းရုံးတဲ့အနေနဲ့ပွဲလမ်းတစ်ပင်တွေပြုလုပ်ဖို့လည်းရှိနေတာပါ။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဆိုရင်ဌာနေလူမျိုးတွေရဲ့မဲဆန္ဒတွေအရေးပါမှုကိုထင်ထင်ရှားရှားမြင်တွေ့ခဲ့ရပါတယ်။အရီဇိုနာပြည်နယ်မှာဆိုရင်ဌာနေလူမျိုးစုတွေနေတဲ့ဒေသတွေမှာမဲပေးသူအရေးအတွက်ဟာအရင်သမ္မတရွေးကောက်ပွဲနဲ့ရှင်တိတိတသာတိုးလာခဲ့ပြီးသမ္မတဂျိုးဘိုက်တန်အတွက်ထောက်ခံမှုတွေလည်းရခဲ့ပါတယ်။ဒီနှစ်မှာလည်းအမေရိကန်မှာသမ္မတရွေးကောက်ပွဲပြုလုပ်မှာဖြစ်တဲ့အတွက်ဌာနေမဲဆန္ဒရှင်တွေကိုစည်းရုံးဖို့အထူးအရေးကြီးတယ်လို့ဌာနေအိန္ဒိယအဖွဲ့တွေကတိုက်တွန်းပြောဆိုနေကြပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာအစီအစဉ်ရဲ့တင်းလာနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပကတိကြောင့်ဒုက္ခရောက်နေကြသူတွေအတွက်စာနာမှုအကူအညီဖြင့်ဒေါ်လာ900ထောက်ပံ့မှုအော်စတြေးလျနိုင်ငံကဒီကနေ့ပဲကြေညာပါတယ်အခုနောက်ဆုံးအကူအညီနဲ့ပါဆိုရင်တော့အော်စတြေးလျက2019ခုနှစ်ကစမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာစာနာမှုထောက်ပံ့စုစုပေါင်းဒေါ်လာ1,880ရှိသွားပြီလို့လည်းပြောပါတယ်မြန်မာနိုင်ငံမှာလူပေါင်း3,400,000ကျော်ပြည်ရင်းဒုက္ခသည်ဖြစ်နေကြပြီး18,600,000လောက်ဟာစာနာမှုအကူအညီတွေလိုအပ်နေတာကြောင့်ကူညီရာအလူအဆုံးသူတွေအတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့လည်းပြောထားပါတယ်။ထောက်ပံ့တွေကတော့စစ်ကောင်စီကတဆင့်ပေးရမှာမဟုတ်တယ်လို့စစ်ကောင်စီကိုအတိအမှတ်ပြုဖို့မဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံကပြစ်ကတ်တွေပေါ်အော်စတြေးလျနိုင်ငံကအလေးနဲ့စိုးရင်ပူပန်ကြောင်းနဲ့စကလုံးနဲ့မဖော်ပြနိုင်လောက်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတာကိုကြံ့ညံ့ခံနေကြတဲ့မြန်မာပြည်သူတွေကိုလည်းဆက်လက်အားပေးသွားဖို့တနေ့တန်ချထားကြောင်းနိုင်ငံရေးဝန်ကြီးပန်နီဝေါင်းကလည်းထုတ်ပြန်ချက်ထဲမှာပြောဆိုခဲ့တာပါစစ်ကောင်စီအနေနဲ့အရတားတွေပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်မှုမတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့အကူအညီတွေပေးရနိုင်အောင်ခွင့်ပြုဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်ဖို့လည်းထပ်မံတောင်းဆိုထားပါတယ်ခင်ဗျာ
ထိုင်ဝမ်ရေလက်ကြားနဲ့ထိုင်ဝမ်ရှေ့ဘက်တောင်ဘက်နဲ့မြောက်ဘက်ဧရိယာတဝိုက်စီးရီးလေးချင်းမှုတွေလုပ်တဲ့နေရာ၉ခုကိုပြသတဲ့မြေပုံတစ်ခုကိုတရုတ်စစ်တပ်ကထုတ်ပြန်လိုက်ပါတယ်။ထိုင်ဝမ်ရဲ့ခွဲထွက်ရေးလုပ်ရက်တွေကိုဟန်တားတဲ့အနေနဲ့အခုလိုစီးရီးလေးချင်းမှုတွေလုပ်တာဖြစ်တယ်လို့လည်းပြောပါရတယ်။စီးရီးလေးချင်းမှုတွေမှာထိုင်ဝမ်ကမ်းလွန်ပင်လယ်ပြင်ကျွန်းတွေတဝိုက်တရုတ်ကမ်းခြေဆောင်တပ်တွေကကင်းလဲခဲ့တယ်လို့တရုတ်သတင်းတွေကဖော်ပြပါရတယ်။အခုလိုထိုင်ဝမ်ကျွန်းတဝိုက်တရုတ်ရဲ့စီးရီးလေးချင်းမှုတွေနဲ့ပတ်သက်လို့တက်လန့်ထားပြီးအသင့်အနေထားနဲ့စောင့်ကြည့်နေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုတာပါတရုတ်ရဲ့အခုလိုပြောင်ပြောင်တင်းတင်းရန်ဆတဲ့လုပ်ရက်တွေကထိုင်ဝမ်ရေလက်ကြားတည်ငြိမ်လုံခြုံရေးအခြေအနေတွေကိုထိပါစေတယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနပြောခွင့်ရဆွန်လီဖန်ကပြောပါတယ်တရုတ်ရဲ့အခုလုပ်ရက်အပေါ်အမေရိကန်နဲ့ထိုင်ဝမ်ကပြစ်တင်ချုံချလိုက်ပါတယ်ထိုင်ဝမ်ရေလက်ကြားမှာအခုလိုတရုတ်ရဲ့ပူရဲစီရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
တောင်ပြူရဲ့တောင်နဲ့မြောက်ကိုရီးယားဆက်သွယ်ထားတဲ့လမ်းကိုပောက်ခွဲပစ္စည်းပြဖို့မြောက်ကိုရီးယားကပြင်ဆင်နေတဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားပဲချမ်းမှာလမ်းတွေကိုကာယံပြီးအကာယံတွေရဲ့နောက်ွယ်မှာလမ်းကိုပောက်ခွဲဖို့ပြင်ဆင်နေတယ်လို့တောင်ကိုရီးယားစီးပွားရေးချုပ်များအဖွဲ့ပြောခွင့်ရလီဆွန်ဂျွန်ကပြောဆိုခဲ့တာပါ။ပောက်ခွဲပစ္စည်းမှုတွေကိုအစောဆုံးဒီကနေ့ဖြစ်နိုင်တယ်လို့ဆိုပေမဲ့လမ်းရှိ ဘယ်လောက်ကိုဖြည့်ဆည်းပြစ်မလဲဆိုတော့တော့တိတိကျကျမသိရပါဘူးဒီလထဲမှာပဲတောင်ကိုရီးယားကဝါရဖြန့်ဆော်ရဆာရနီပြုံရဲမြို့တော်မှာ၃ချိန်တန်းနဲ့ဒရုန်းတွေနဲ့ကျဲချခဲ့တယ်လို့မြောက်ကိုရီးယားကဆွဆွဲခဲ့ပြီးတဲ့နောက်အခြေအနေတွေလည်းတင်းမာနေတာပါတောင်ကိုရီးယားကတော့မြောက်ကိုရီးယားရဲ့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်တောင်ကိုရီးယားကနောက်ထပ်ဒရုန်းတွေထပ်လွှတ်မယ်ဆိုရင်တော့အင်အားသုံးတက်ခိုက်မယ်လို့မြောက်ကိုရီးယားကကြေငြာထားတယ်လို့တောင်ကိုရီးယားကလည်းနိုင်ငံသားတွေဘေးဒုက္ခရောက်လာမယ်ဆိုရင်မြောက်ကိုရီးယားကိုအပြင်းထန်ချေမှုန်းသွားမယ်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်၅နှစ်အတွင်းပထမဆုံးချိန်မြောက်ကိုရီးယားကထောက်လိုင်းဒရုန်းတွေတောင်ကိုရီးယားထဲကိုဝင်ရောက်ခဲ့တယ်လို့ဆွဆွဲခဲ့တဲ့2022ခုနှစ်မှာတောင်ကိုရီးယားကလည်းနေဆက်ဖြတ်ကျော်ပြီးထောက်လိုင်းဒရုန်းတွေကိုလွတ်တင်ခဲ့ဘူးပါတယ်ခင်ဗျာ
2024ခုနှစ်စီးပွားရေးဆိုင်ရာနိုဘယ်ဆုပူးတွဲရရှိခဲ့သူတွေအဖြစ်အမေရိကန်စီးပွားရေးပညာရှင်3ဦးကိုဒီကနေ့တနင်္လာနေ့မှာနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါတယ် MIT လို့နာမည်ကျော်ကြားတဲ့ Massachusetts
Simon Johnson MIT Cambridge USA and James Robinson University of Chicago
MIT လို့နာမည်ကျော်ကြားတဲ့ Massachusetts နည်းပညာတက္ကသိုလ်ကအမေရိကန်ပါမောက္ခတွေဖြစ်တဲ့Darren AC Moglu နဲ့ Simon Johnson Chicago တက္ကသိုလ်ကပါမောက္ခ James Robinson တို့ကိုဒီနေ့အတွက်စီးပွားရေးပညာရပ်ဆိုင်ရာ Nobel ဆုရှင်တွေအဖြစ်ရွေးချယ်လိုက်ကြောင်းဆွီဒင်နိုင်ငံ Stockholm မြို့ကအခမ်းအနားမှာကြေညာလိုက်တာပါ။နိုင်ငံတွေကြားထဲမှာချမ်းသာကြွားမှုတာယာဝပြောမှုခွာခြားချက်တွေကိုနားလည်နိုင်ဖို့သူတို့သုံးဦးဟာစာတမ်းပြုစုရေးသားခဲ့သူတွေဖြစ်တယ်လို့ဆွီဒင်နိုင်ငံ Stockholm ခြေဆိုင် Nobel ဆုရွေးချယ်ရေးကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်နိုင်ငံရဲ့တာယာဝပြောရေးအတွက်လူမှုအဖွဲ့အစည်းတွေရဲ့အရေးပါမှုကိုသူတို့ဖော်ထုတ်နိုင်ခဲ့တဲ့အပြင်တရားဥပဒေစိုးမိုးမှုနဲ့ပါပြီးတော့အများပြည်သူပေါ်အမျက်ထုတ်တဲ့အဖွဲ့အစည်းတွေရှိနေတဲ့အတွက်နိုင်ငံတော်နိုင်ငံရဲ့တိုးတက်မှုကိုဆွေးယုတ်စေတဲ့အကြောင်းရှင်းရှင်းလင်းလင်းတင်ပြနိုင်ခဲ့သူတွေအဖြစ်သူတို့သုံးဦးကိုနိုဘယ်ဆုရွေးချယ်ရေးအဖွဲ့ကဂုဏ်ပြုခဲ့တာဖြစ်ပါတယ်။မနေ့ကစီးပွားရေးပညာရပ်ဆိုင်ရာနိုဘယ်ဆုရရှိခဲ့သူကလည်းအမေရိကန်ဟာဗတ်တက္ကသိုလ်ကအမျိုးသမီးပါမောက္ခကလောဒီယာဂိုဒီဖြစ်ပါတယ်။ကမ္ဘာတဝန်းရှိနေတဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်အလုပ်လုပ်ကိုင်ဖို့အခွင့်အလမ်းနေရတဲ့အကြောင်းရင်းနဲ့မြို့သမီးတွေအတွက်လောကလာစာဘာကြောင့်နေပါရသလဲဆိုတာကိုကလော်ဒီယာဂိုဒီကပြည်သနာပြုစုရေးသားနိုင်ခဲ့တဲ့အတွက်ကြောင့်နိုဘယ်ဆုချီးမြှင့်ခဲ့တာပါ။သူကဆိုရင်နိုဘယ်စီးပွားရေးဆုရှင်63ဦးတည်းကတတိယမြောက်အမျိုးသမီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာဆေးယူပဗေဒဓာတုဗေဒစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုကြေညာခဲ့ပြီးဖြစ်ပါတယ်။နိုဘယ်ဆုရှင်တွေကိုနှစ်စဉ်သတ်မှတ်ထားတဲ့ဒီဇင်ဘာလ10ရက်နေ့မှာအခမ်းအနားနဲ့ဆွီဒင်နိုင်ငံမှာပေးအပ်ချီးမြှင့်မှာဖြစ်ပါတယ်ခင်ဗျာ။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လူနဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်ပထမဆုံးတော့တီဘောမြို့သိန်းသတင်းနဲ့စကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့အခြေဆိုင်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တပ်ရင်းတစ်ခုဖြစ်တဲ့ချင်းမြန်တပ်ရင်းခလာရ23ကိုတင်းနယ်လီပူးပေါင်းတပ်တွေကတနင်္ဂနွေနေ့နေ့ကင်းကသိမ်းယူလိုက်တဲ့နောက်တီဘောမြို့ကိုတင်းနယ်လီကအလုံးစုံသိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်ခလာရ23ကိုသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီကစစ်တုံးပန်း50ကျော်နဲ့တပ်မိသားစုဝင်100လောက်ကိုထိန်းသိမ်းထားကြောင်း DNL ကအတည်ပြုပါတယ်။ရှမ်းပြည်နယ်ဘက်ကစီးပိပခနောက်ဆုံးရအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးထားပါတယ်ခင်ဗျာ
။ DNL ပူပေါင်းတပ်တွေဟာတီဘောမျိုးကို2လကျော်ကြာထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးအော်တိုဘာလ23ရက်နေ့တနင်္ဂနွေနေ့နေကင်းပိုင်းကနောက်ဆုံးကြန့်ရှိနေတဲ့ခလာရ23ကိုသိမ်းယူလိုက်တာပါ။တီဘောမျိုးကိုအလုံးစုံသိမ်းယူနိုင်ပြီဖြစ်ကြောင်း DNL ပြန်ကြားရေးတာဝန်ခံလွေးရီဦးက VOA ကိုအတည်ပြုပါတယ်။
ဒီဘောမျိုးကိုတော့ကျမတို့ကမနေ့နေ့လဲတနားရီဝင်ချင်ပေါ့နော်နောက်ဆုံးကြံဖြစ်တဲ့ဒီခလာရနှစ်သုံးကိုကျမတို့အပြည့်သက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်အဲကြောင့်မို့လက်ရှိဆိုရင်ဒီဘောမျိုးကိုကျမတို့အကုန်လုံးထိန်းဆုံနိုင်ပြီဖြစ်ပါတယ်
ဒီဘောမျိုးမှာခမရ903 904နဲ့ခလာရ23တို့အခြေစိုက်ထားတာပါခမရ903နဲ့904ကိုစက်တင်ဘာလ28ရက်နေ့ကသိမ်းယူခဲ့ပြီးနောက်ဆုံးကြံရှိတဲ့ခလာရ23ကို2လကျော်ကြာတိုက်ခတ်ပြီးနောက်သိမ်းယူလိုက်တာလည်းဖြစ်ပါတယ်။ခလာရ23ကိုသိမ်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကစစ်သုံးပန်း50ကျော်နဲ့တပ်မိသားစုဝင်100လောက်ကိုရမိခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရီဦးကဆက်ပြောပါတယ
်။စစ်သုံးပန်းတွေထဲမှာဆိုရင်တပ်သားကျတော့50အထက်တူရှိမယ်။ပြီးတော့တပ်မိသားစုဝင်တွေလည်း100ကျော်ရှိပါတယ်။ဒီတပ်မိသားစုတွေကိုတော့ကျမတို့ကတော့ပြန်ထုတ်ပေးဖို့ရှိပါတယ်။ဟုတ်ကဲ့။
လက်နက်ခဲယမ်းတွေတင်စီမိတာရှိပေမဲ့ဆင်းအတိအကျမသိရသေးကြောင်းနဲ့ခါလာရ23ကိုတင်ပိုက်ပြီးနောက်မနေ့ညကနဲ့ဒီကနေ့မနေ့အထိလည်းလေကြောင်းကတိုက်ခိုက်နေပါတယ်။ဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းကာလမှာ TNLA တပ်ဖွဲ့ဟာတီဘောမျိုးနဲ့ဆိုမြို့ကြီး၅မြို့ကိုတင်ယူထားပြီးလည်းဖြစ်ပါတယ်။တီဘောမျိုးတင်ယူပြီးနောက်နောင်ချိုမြို့နဲ့တောင်ခဲမှာတော့စစ်ကောင်စီနဲ့ TNLA အကြမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါ။တစ်ချိန်တည်းမှာပဲ MMDAA ကိုကန့်တက်တင်ပိုက်ထားတဲ့လာရှုမျိုးနယ်ကဤနိုင်ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား3ဦးတေဆုံးပြီးကလေးငယ်2ဦးအပါအဝင်2ဦးဒဏ်ရာရခဲ့ပါတယ်။ MMDA တင်ယူထားတဲ့လာရှုမျိုးအနောက်ဤနိုင်ရွာကိုတနင်္ဂနွေနေ့ညတကောင်ကျော်တနင်္လာနေ့မနက်12:10မိနစ်အချိန်မှာစစ်ကောင်စီတပ်ကပေါင်900ဘုံနှလုံးအပါအဝင်ဘုံ9လုံးကျဲချခဲ့ကြောင်းလာရှုမျိုးပြန်လည်ထူထောင်ရေးဆိုရဲလူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်ခရီးရန်ဖျားကြောင်းစေကန်းနဲ့နေ20ကျော်ပျက်စီးပြီးလူ3ဦးတေဆုံးပြီးလူ3ဦးအပြင်းထန်ဒဏ်ရာရခဲ့ကြောင်း MMDA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ MMDA ကဩဂုတ်လဆန်းမှာလာရှုမျိုးကိုတင်ယူပြီးနောက်စစ်ကောင်စီဘက်ကလာရှုမျိုးကိုလေကြောင်းကအနည်းဆုံး16ကြိမ်တိုက်ခိုက်ခဲ့တာကြောင်းအရက်သား12ဦးကန်တေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဘောမျိုးကို TNLA ပူပေါင်းတပ်တွေတိမ့်ပိုက်လိုက်နိုင်တဲ့တည်င်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တည်င်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ဒီဘောမျိုးကို TNLA ကတိမ့်ပိုက်လက်တဲ့အကြောင်းကိုစံချောတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့ရှမ်းနဲ့ကရင်ပြည်ဒေသဘက်ကတည်င်းတစ်ပုတ်နဲ့ဆက်ချင်ပါတယ်။ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နတ်ဖမှုကြေးရွာအနီးတစ်ဝိုက်နယ်မြေစိုးမှုဘုကြိုးစားလာနေတဲ့စစ်ကောင်စီတပ်နဲ့ကရင်ပြည်ပူပေါင်းတပ်တို့အကြားမှာနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါရတယ်။တိုက်ပွဲကြောင့်တင်းရှောင်နေကြရတဲ့ထောင်ချီဒေသခံတွေအတွက်စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်။ပင်လောင်းတိုက်ပွဲနောက်ဆုံးရအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်တင်ပြပေးထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နန်းဖက်ဖူကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာဆိုရင်တော့သတင်းတစ်ပတ်ကျော်ရှိသွားပြီလို့လုံခြုံရေးအရနာမည်မဖော်ပြလိုတဲ့ပင်လောင်းမြို့နယ်အတွင်းမှာစစ်ဆောင်ကူညီသူတဦးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကပင်လောင်းမြို့နယ်နတ်ဖက်ဖူကျေးရွာနောင်ဝိုင်းကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာပါနတ်ဖက်ဖူနောင်ဝိုးဗမောက်ကုန်းဘောနယ်လဲလောင်ကျေးရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာနေရက်ကိုစွန့်ခွာပြီးတော့ဘေးလွတ်ရာကိုပြေးထွက်တိမ်းရှောင်ခဲ့ရတာပါနယ်မြေတည်ငြိမ်စပြုလာတဲ့အချိန်မှာတော့တချို့ဒေသခံတွေနေရက်ကိုပြန်လာကြပြီးတော့အခုလိုမျိုးတကြောပြန်တိုက်ပွဲတွေဖြစ်လာတဲ့အခါမှာတော့ဒေသခံတွေဟာထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ကနယ်မြေထိန်းချုပ်ဖို့စ조사ရင်းနဲ့အင်အားဖြစ်တင်ထိုးစစ်ဆင်လာတာကြောင့်နှစ်ဖက်ထိတွေ့မှုတွေကဖြစ်ပွားနေစေပဲလို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုက VOA ကိုပြောပါတယ်
။ဖက်ခေါ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အခြေစိုက်တပ်စခန်းတွေအမိုးကဲတို့တပ်စခန်းတွေဖက်ခေါ်ဒါသူတို့အင်အားဖြစ်ချင်တဲ့အတွက်ဒါအတူပြေဖက်ကွန်ပင်လောင်းလာမကြီးပေါ့နော်လာမကြီးကိုထိန်ချုပ်ခြင်းနဲ့စစ်ကောင်စီကစစ်ကြောင်းထိုးတာဖြစ်ပါတယ်အဲ့တော့အဲ့ဒီပေါင်ပြောင်းနဲ့အနီးတဝိုက်ပေါ့နော်ခဏကဒီနန်းဖန်ဘူးရိုးဖက်မှာနောင်ဝိုးရိုးဖက်မှာတော့ဒါဟိုတိတွေ့တိုက်ပွဲတွေဖြစ်နေကြုံဖြစ်ပါတယ်တိုက်ပွဲတိစိတ်ချက်လက်ကိုတော့လောဆယ်ကတော့ကျွန်တော်တို့ပြောလို့မရသေးပါဘူးကြာ
ပင်လောင်းမြို့နယ်ကနေဖဲခုံမြို့နယ်ဘက်ကိုပြီးခဲ့တဲ့စက်တင်ဘာလလဇန်ပိုင်းကလေးကစစ်ကောင်စီဘက်ကအင်အားဖြည့်တင်စ조사လာတာကြောင့်စက်တင်ဘာလဇန်ပိုင်းကနေစလို့ဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေတာလို့ KNDF ကပြောပါတယ်စစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တို့ထိုးစစ်ဆင်လာရာကနေကရင်နီတော်လှန်ရေးပူးပေါင်းတပ်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားလာတာလို့နာမည်မဖော်ပြလိုတဲ့ဒေသခံကလည်း VOA ကိုပြောပြပါတယ်ရှမ်းပြည်တောင်ပိုင်းပင်လောင်းနဲ့ဖဲခုံမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့အတူပအိုးပြည်သူစစ် PNO အဖွဲ့တွေကပူးပေါင်းပြီးတော့မကြာခဏစစ်ကြောင်းထိုးလေးရှိတဲ့အကြောင်းနာမည်မဖော်ပြလိုတဲ့ဒေသခံကအခုလိုအခြေအနေပြောပြပါဗျာ။အဲ့ဒါလို
တွေပြန်ချောင်းလဲရတယ်လေ။အဖေကကြောကမဆုံးပြောက်ဆက်လိုက်နောက်ခမှုပြောက်နောက်ခမှုကတောက်ဆောက်ပဲအဲ့ဒါကလုံးဆောင်ကြတာပါလေစစ်ကြောင်းကအာသူတို့သွားကြတာရောခါလင်တက်တာရှေ့ဆုံးပြီးတော့နောက်ကလည်းအဲ့ဘင်းတို့နောက်မှာကပြန်တို့အဲ့လိုဖြစ်တဲ့ခါလည်းပြန်ရှေ့သွားပေါ့အတက်ကနောက်ကနေလိုက်တာမျိုးပေါ့အဲ့လိုဖြစ်တဲ့ခါလည်းတွဲပြီးတော့လုံးကြသွားတယ်ပေါ့လေတွဲသွားတာပေါ့လေ
လက်တော်တော်ပင်လောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆွေးနွေးရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကတော့သူ့အနေနဲ့အသေးစိတ်အခြေအနေကိုမသိရသေးတာကြောင့်ဖြေကြားဖို့အခက်အခဲရှိပါတယ်လို့ VOA ကိုပြန်ဖြေပါတယ်တိုက်ပွဲကြောင့်အိုးအိမ်ဆုံးခွာဘေးလွရာကိုပြေးရှောင်နေကြရတဲ့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခတွေဒီမှာအခက်အခဲဒုက္ခမျိုးစုံနဲ့ကြုံတွေ့နေရပြီးတော့စားနဲ့ရိတ်ခါဆေးဝါးနဲ့နေရာထိုင်ရေးအကူအညီတွေအရေးပေါ်လိုအပ်နေကြပါတယ်ရှင်
ပင်လောင်မြို့ဘက်ကတိုက်ပွဲတွေနဲ့စီပိရှောင်းတွေရဲ့ဒုက္ခတွေအကြောင်းမဆုမုံတင်ပြပေးကြတာပါ။အခုဆက်ပြီးတော့ရခိုင်ဘက်ကနောက်ဆုံးရအခြေအနေသတင်းတပုတ်နဲ့ဆက်ချင်ပါတယ်။အာရခတ်တပ်တော် AA နဲ့စစ်ကောင်စီတို့အကြမ်းမှတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နေရာတော်များများမှာဒီရက်ပိုင်းတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ချိန်ထဲမှာပဲအန်ကွာနဲ့မောင်တော်မြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်ကစီရီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကွန်ဂျင်းချန်တင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ရဲ့တိုက်ပွဲတွေအကြားဆက်သွယ်ရေးပြတ်တောက်မှုတွေနဲ့ကြုံနေရပြီးဒီရက်ပိုင်းမှာပိုဆိုးလာတယ်လို့ဒေသခံတွေကပြောပါတယ်။အထူးသဖြင့်ရခိုင်မြောက်ပိုင်းက AA သိမ်းပိုက်ထားတဲ့မြို့နယ်တွေမှာဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်သလောက်ဖြစ်နေပြီးစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တွေမှာတော့တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေအသုံးပြုလို့ရသေးတဲ့အခြေအနေပါ။ဒီရက်ပိုင်းမှာတော့တိုက်ပွဲဖြစ်ပွားတာမရှိသေးတဲ့ရခိုင်ပြည်နယ်တောင်ပိုင်းကမန်အောင်ကြောက်ဖြူနဲ့တောင်ကုန်းစားတဲ့မြို့နယ်တွေမှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလည်းဒီရက်ပိုင်းပြတ်တောက်သွားပါတယ်။မန်အောင်မြို့နယ်မှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတာ၄ရက်လောက်အထိရှိနေပြီးအဆက်အသွယ်ပြတ်တောက်သလောက်ဖြစ်နေတယ်လို့ရန်ကုန်ကိုရောက်နေတဲ့မန်အောင်ဒေသခံတူကအခုလိုပြောပါတယ်။
ဒီကျွန်တော်တို့အခုမန်အောင်ဆိုလို့ရှိရင်တော့ဖုံးခုလို့မရတာ၄ရက်လောက်ရှိပြီပေါ့နော်အဲ၄ရက်လောက်ရှိပြီဆိုတော့ကအရင်တုန်းကဆိုလို့ရှိရင်မြို့ပေါ်ရက်ွက်တွေရခဲ့တဲ့ဒီမနေ့ကစပြီးတော့မှကျွန်တော်တို့မြို့ပေါ်ရက်ွက်တွေကိုလည်းဆက်လို့မရတော့ဘူးပေါ့နော်ဆိုတော့အစိုးဆုံးကအမဟိုဖုံးဆက်လို့မရတဲ့အခါကျွန်တော်တို့လည်းကိုလဟာလာသတင်းတွေကလည်းထွက်နေတယ်ပေါ့နော်ဒီမနေ့ပိုင်းမှာဆိုလို့ရှိရင်အဲ့ဒီမန်အောင်ဘက်ကဘုံကြီးခံရတဲ့ဘာညာအဲ့လိုမျိုးတဲ့သတင်းတွေထွက်နေတယ်ဆိုတော့စိုးရင်စိတ်တွေကလည်းများတယ်ဖုန်းတွေကလည်းတိုက်ရှောက်ကုန်တယ်ခေါ်လို့မရဘူးဆိုတော့ဖုန်းလိန်ပြတ်သွားတာကတော့မနေ့ကမနေ့ပိုင်းကတည်းကပဲတိုက်ရှောက်ကတော့မန်အောင်ဘက်ကအကုန်လုံးဖုန်းလိန်တွေပြတ်သွားတယ်နဲ့ဒီတော့ဘာကြောင့်ပြတ်သွားတယ်ဆိုတာတော့ကျွန်တော်တို့လည်းမသိဘူးပေါ့
ကြောက်ဖြူမျိုးနယ်ဘက်မှာဆိုရင်လည်းပြီးခဲ့တဲ့အော်တိုဘာလ17ရက်နေ့ကတည်းကဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတယ်လို့ရန်ကုန်ကရောက်နေတဲ့ကြောက်ဖြူမျိုးနယ်ကဒေသခံအမျိုးသမီးတို့ကပြောပါတယ်
ကိုအရင်ကလည်းတောက်ကြနေအထိတော့ရသေးတယ်တောက်ကြနေပြီးတော့ဟိုကဇနေနေ့ကလေးကဆက်ပြီးတော့ပေါ့နော်ဒီနေ့အထိတလိမ့်လာနေအထိအဲ့ဒါဖုံးဆက်လို့မရတော့ဘူးဘယ်လိုပြောရမလဲဆိုတော့မသိပေါ့နော်အမျိုးမျိုးတော့ပြောနေကြလိုက်မရဘူးဆိုတော့ဘာဖြစ်လို့မရတာလဲတော့မသိဘောတချို့ကကြတော့လေဘုံကျင်းလို့မရတာလို့ဟိုကတာဝါတိုက်လို့ဘုံကျင်းတယ်ပြောတယ်ဘာအကြောင်းမှန်းတော့အဲ့ခဏဆက်သွင်းမရတာပဲတည်တယ်ကျန်တာတော့မသိဘူးကျန်တာတော့အဆက်သွင်းမရဘူးဆိုတော့ဖုံးလိုက်ရတော့ကတော့ဘာမှမဖြစ်ဘူးလေဟိုဖုန်းလိုက်မရတော့မှဘာဖြစ်လို့မရတော့တာလဲဆိုတာတော့မသိဘ
ူး။ကြောက်ဖြူမျိုးနယ်ဘက်မှာဖုန်းလိုက်မရတဲ့အပြင်စစ်ကောင်စီကလေကြောင်းကနေဘုံကျဲတာလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာကြောင့်မိသားစုဝင်တွေကိုစိုးရိမ်နေရတယ်လို့စစ်ပေးဆောင်ကြောက်ဖြူဒေသခံတူကအခုလို့ပြောပါဗျ။ဟုတ
်ကဲ့ဟိုဒီကြောက်ဖြူမှာပေါ့နော်ဒီဖုန်းလိုက်နေဆက်နေရတော့အဓိကဒီဆွေမျိုးတွေမိတ်ဆွေတွေပေါ့ခင်တဲ့အကိုတွေကိုအញ្ញောင်းကိုစိတ်ပူပါရဲ့လို့ဟုတ်ကျန်တဲ့ကြောက်ဖြူမှာပါကြောက်ဖြူမှာဒီမျိုးကြောက်ဖြူရဲ့ကြောက်ဖြူမှာဘယ်လိုပြောမလဲလက်နဲ့တွေကြရေပေါ့နော်လက်နဲ့တွေကြရေဒီနေရာကိုကြားလို့ကြမ်းမှန်းမသိဘူးအဲ့လိုမျိုးခင်ဗျားဆရာတွေကမဆုံးဘူ
းအန်ဂွားနဲ့မောင်တော်မျိုးနယ်တွေမှာအာရခတက်တော်အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီအပိုင်းအတွင်းတိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေတာပါရခိုင်တောင်ပိုင်းကဂွားမျိုးနယ်မှာဆိုရင်အေထိုးစစ်ဟာဂွားမျိုးနယ်မိုင်20လောက်အကွာကိုရောက်နေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကတော့ကြီးရည်လေးပူပေါင်းပြီးတော့အပြင်းထန်ခုခံနေတာပါတချိန်တည်းမှာပဲအာရခတပ်တော် AA အနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့အဝင်ကစစ်ကောင်စီရဲ့ခမရ303တပ်ရင်းကိုထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်မောင်တော်မြို့နယ်ကိုလည်းသိမ်းပိုက်နိုင်ရေး AA ဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီဘက်ကလေကြောင်းပစ်ကူတွေနဲ့အပြင်းထန်တုံ့ပြန်နေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသုံးတရာသတင်းထုတ်ပြန်တာမတွေ့ရပါဘူးဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့မကြာခဏဆိုသလိုလေကြောင်းကနေဘုံကျဲနေတာကြောင့်အရသာတေဆုံးထိခိုက်မှုတွေလည်းတိုးလာနေပါတယ်ဒီလအတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုကြောင့်အရသာ30ကျော်တေဆုံးပြီး50ထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေနဲ့အကဲခတ်တွေကမှတ်တမ်းတင်ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကိုဆန်အကူညီချမ်းတင်ပြပေးကြတာပါ View American တန်ရဲ့စီစဉ်တွေကို Facebook YouTube နဲ့ VOA Internet ဆာမင်နာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ Telegram လူမှုကွန်ရက်ကနေလည်းသတင်းတွေကိုကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့ရှမ်းပြည်ဘက်ကသတင်းတပုတ်နဲ့ဆက်ပြီးတော့တင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းစစ်ကောင်စီရဲ့စစ်စေးရေးဂိတ်တွေအရင်ကထက်ပိုများလာပြီးတော့ Kongsi the Ukwin Kanta Dinja Sisini Yellow Dita can we got view Piovare, Tongjigane, Sisangu Yahu Dwa, Sisi Gate Go Gateam Ne Shinaba. Mubianle to Dong Yi Dwa Kurugura Yungani Jare Sisan Muga Lamban Satavi Chini Yangunga Drin Bibu Tarago Ma in Jinai Timbia Pitavarakna.
Shantine down my machine, second see ye, Sisi ye gate with ma. Gonzi to choke, Ganta Chatwine, Gontin Hinugo, Darcy Sisi ye, Bobby Miala lo, Sisai Muma, Yingate, Gonzi no, Yentani de lo, Muganda Uga Vio Ego Biovare. ສັງຫະບໍສັງເອກູຕຶງກູດອງກວຍລາຊິເຕດາລະໄປລາຫນ້າດອງງາລະໄປດາຫນ້າດອງແວກະໄປດາຫນ້າດອງອເມລະໄປດາຫນ້າດອງແຕ່ບໍ່ມີຊິຄິນກາລະແມ່ນຂໍຊຸນຍິນນະທາວ
过啊，对对对对，自家的养鸭的，养鸭的嘞，比如说是大的嘛，要不有啊，卤的啊，腊肉，要不有嘞嘛，毛驴的嘛，当家的嘛有啊，这边。那么，奶奶爸爸不一样，也做了这几的边，没有那到那块的那边，这大这几的边，俺这家背起个，什么古董的呀这边，当家嘛是，不老嘛么修修长老个些的哩。
အဲ့လိုမျိုးကြတော့ကိုယ်စင်းစင်းကြီးမြရတယ်မှာစံတီကော်ဖီမီတော့ကမြဆောင်းရပြီးတော့ပြီအရင်တော့လေးရ၃ရ၅၀ကြီးရှိတယ်မှာဒီကရက်စက်တင်ဘာလတွေမှာရေပေးတင်ခဲ့တဲ့အထက်ရှမ်းပြည်နယ်ကနေရာတွေလဲပါဝင်ပါတယ်စစ်ဘေးတန်တင်ခဲ့တဲ့စီဆိုင်မြို့ဟာရေပေးလွတ်ခဲ့ပြီမဲ့အဲ့ဒီရဲ့နောက်ဆက်တွဲစံစည်းတက်လာနိုင်တဲ့အခြေအနေကိုတော့ကြုံရဖို့ရှိတယ်လို့ဒေတာကန်တအူးကပြောပါတယ
တက်တော်နေမှာတော့တက်လို့ဒီကြိမ်ညနေတဲ့မှာကဘာအနာရောဆိုင်တဲ့ area ဖြစ်တဲ့အဲဒီပုံရင်းဒေတာနဲ့အဲတပတ်အုပ်စုပေါ့နော်တပတ်အုပ်စုကလည်းတအုပ်စုလုံးကဘာတွေမြင့်သွားလိမ့်ပုံရင်းအုပ်စုတအုပ်စုလုံးမြင့်သွားလိမ့်
စီဆိုင်မြို့မှာဒေသခံအလုံးနေရက်ပြန်မလာနိုင်သေးပဲပြန်ရောက်နေသူတချို့ကလည်းအရင်ကလိုတော့အိမ်ကောင်းကောင်းပြန်မဆောင်နိုင်သေးဘူးလို့ပြောပါရတယ်။နေမြေတည်ငြိမ်စပြုပေမဲ့ပြန်လည်ထူထောင်ရေးအတွက်ရုန်းကန်နေရချိန်မှာကုန်စည်စီးဆင်းမှုပုံမှန်မဖြစ်နိုင်သေးတာကြောင့်အခုချိန်မှာလည်းအခက်အခဲတွေ့နေရတယ်လို့ဒေသခံတွေကပြောပါရတယ်။အခုလိုရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တွေအရင်ကထက်ပိုများလာပြီးတော့စစ်စေးရီကန့်သက်ချက်တွေများလာနေရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင
်။ရှမ်းပြည်တောင်ပိုင်းစီဆိုင်ဘက်ကအခက်အခဲတွေကိုမဲ့ရင်ချင်းတိုင်းပြောပြပေးကြတော့ပါ။ကုန်စည်တဲ့ပို့တော်နဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုလည်းဆက်ပြီးတော့တင်ပြပေးကြပါသေးတယ်။စီပရိပခါတွေပြင်ထန်နေစေကရင်ပြည်နယ်မှာလက်နက်ကန်အဖွဲ့ပေါင်းစုံကစစ်စေးရီဂိတ်တွေအကြောင်းအခက်အခဲတွေကြုံတွေ့နေရတယ်လို့ခီးသွားတွေကုန်တယ်တွေကပြောပါတယ်။ဖအံကော့ဂရီမြောက်ရီလမ်းတစ်လျှောက်မှာတင်စစ်ကောင်စီတပ်အပြင်တခြားလက်နက်ကိုင်အဖွဲ့တွေရဲ့စစ်စေးဂိတ်နှစ်ဒါဇင်လောက်ရှိနေပြီးတော့ဂိတ်ကြီးကောက်ခံတာငွေညစ်တာတွေရှိတယ်လို့လည်းပြောပါရယ်ကင်ပြည်နယ်ကစစ်စေးဂိတ်တွေကြောင့်ကြုံနေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပြပို့ထားပါရယ်ခင်ဗျာ
ကရင်ပြည်နယ်ဖအံကော့ဂရီမြောက်ရီစတဲ့လမ်းတစ်လျှောက်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ဂိတ်ပေါင်း20ကျော်ရှိပြီးစစ်မှုထမ်းဥပဒေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေအလုံးလုံးမဲ့လူငယ်တွေကိုတော့လမ်းတလျှောက်တင်းတင်းကြပ်ကြပ်ဆစ်ဆေးနေတာဖြစ်ပါတယ်။ဒီလမ်းတကျောမှာဗိုလ်ပြီးဦးဆောင်တဲ့ DKB တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော်အဖွဲ့နဲ့စစ်တပ်ကပူးပေါင်းဂိတ်ချထားပြီးဆစ်ဆေးမင်းမြန်းနေတယ်လို့လည်းကိုယ်တိုင်ကြုံခဲ့ရတဲ့လူငယ်တဦးက VOA ကိုပြောပါဗျာ
။ဟုတ်ကဲ့လက်ရှိမြောက်ဝီပုဂ္ဂိုလ်လမ်းတလျှောက်မှာဆိုရင်တော့ဂိတ်ပေါင်း20ကျော်ချထားပြီးတော့စစ်တိုင်းသားလက်နက်ကိုင်တွေရဲ့ဂိတ်တွေကတော့အများအများတွေ့ရှိရပါတယ်။ကျွန်တော်တို့တွေ့ရှိရတောက်ချောက်မှာဆို DKB uniform ဝတ်ထားတဲ့စစ်သားတွေက DKB uniform ဝတ်ထားတာလည်းတွေ့ရှိတယ်စစ်သားတွေကဆိုရင်ပြကျွန်တော်တို့လူငယ်တွေကိုဖုန်းတွေကိုစစ်ဆေးတယ်ပြီးတော့ကျွန်တော်လူငယ်တွေကဒီစစ်မှုထမ်းမှုနံပါတ်ဆင်းပါလာနိုင်လက်ရှိနိုင်ငံရေးအခင်းကျင်းတဲ့တာဝန်ပတ်သက်မှုရှိတာဆိုတာတွေကိုဖုန်းတွေကိုကျွန်တော်တို့ယူစစ်တာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ကတိုင်းစီသွားတဲ့အချိန်မှာဒီကားသမားတွေကနေပြီးတော့ကျွန်တော်တို့တီးပေးတာမျိုးတော့ရှိတယ်ပြဒီ DKB uniform ဝတ်ထားတဲ့စစ်သားတွေတော့ရှိတယ်ဆိုပြီးကျွန်တော်တို့လက်ရှိမှာတော့တီးပေးတာတွေတော့ရှိ
Kadamari garo, Dilan Kayiga Ki there is Sigani, Teyu Posonga, the Tengwe Ti Kaukani B, Lande Shao Kadamari Sigale, Kate Tankane, Sisse Gate, Amyabia Shila Jao, Kayi there ite, Lungerego, Sisse Murigale, Pumia Lare Dule, Code de Ugale, Piovare. ဒီပါလို့ရှိရင်တောင်းကလန်းလေးယူတယ်ပြည်မပါဘူးဆိုရင်ပြီးတယ်ပဲဆိုရင်အထောင်၃တောင်းအဲ့လိုပြောပြည်ပြည်ရဲ့အများအဆွဲတောင်းကလန်းယူရင်နှစ်တောင်း၃တောင်း၅တောင်းအဲ့လိုယူတာစစ်မှုတန်းဥပဒေကြောင့်ထွက်ပြေးလာကြရတဲ့လူငယ်တွေထဲမှာစစ်တပ်ရဲ့အတိုင်းဝိုင်းတွေလည်းပါဝင်လာကြပြီတချို့လည်းထိုင်းမြန်မာနယ်စပ်ဘက်ကိုတင်းရှောင်လာနေကြပါတယ်ဒီအုပ်စုတွေကိုတော့စစ်စေးရေးဂိတ်တွေကတေချာစီစစ
ဲပါမယ်လို့ထင်နေကြ။ဒါပေမဲ့ဆိုတော့သူတို့အဲ့လိုကားမျိုးတချို့ကားတွေကိုသူတို့ကခွဲယူစစ်ဆေးခြင်းမရှိဘဲနဲ့သူတို့ကလည်းသူတို့အေးအေးဆေးဆေးလက်ခီကိုသွားလာတာမျိုးလည်းတွေ့ရပါတယ်။
စစ်ကောင်စီကတော့ကွန်ကရစ်မြောက်ရီလမ်းမိုင်းတွေကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်စ조사နေပြီးနေကြားဆောင်တက်နဲ့ခွဲထွက် DGBA တက်တွေကိုတုံးပြီးစစ်ပစ္စည်းတွေနဲ့ရိတ်ခတဲဆောင်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်။အာရှလမ်းကိုတော့စစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်တွေတိုက်ပွဲတွေပြင်းထန်ချိန်2023ခုနှစ်နိုဝင်ဘာလကနေစပြီးအရက်သားတွေတွာလာခွင့်မပြုဘဲပိတ်ပင်ထားကြောင်း KNU ဘက်ကကြေညာထားတာပါ။ဒီလိုအာရှလမ်းမကနေသွားခွင့်မပြုတာတွေကြောင့်တခြားလမ်းတွေကနေကုန်စည်စီးဆင်းမှုတွေခရီးသွားလာမှုတွေလုပ်နေရခြင်းလမ်းတလျှောက်စစ်ဆေးရေးဂိတ်တွေများလာသလိုဂိတ်ကြီးတိုးတောင်းတာတွေလည်းပိုတိုးလှုပ်ဆောင်လာတာဖြစ်ပါတယ်ရှင်
။ထိုင်းချီဆိုင် view in မြန်မာပိုင်းသတင်းတောက်မအေးမှပြောပြပေးကြတော့ပါ။ဒီကိစ္စအတွက်သတင်းပေးပို့ချက်တွေကတော့တော့လောက်ပါပဲ။မကြာခင်တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ2024ခုနှစ်အော်တိုဘောလ14ရက်တနင်္လာည VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအခုပထမဆုံးတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်နဲ့စကြပါလေအာဆီယံထိပ်သီးစည်းဝေးပွဲမှာစစ်ကောင်စီကကိုယ်စားလှယ်ဆစ်လွတ်တာကသူတို့ဘလောက်တောင်အပူတပြင်းအရေးမလှဖြစ်နေလဲဆိုတာကိုပြသလိုက်တာလို့အာဆီယံအရေးကြွမ်းကျင်သူဒေတာအတွင်းသူတွေတူကထောက်ပြလိုက်ပါတယ်တစ်ဖက်မှာလည်းအာဆီယံအနေနဲ့မြန်မာအရေးမှာအဖွဲ့ဝင်နိုင်ငံအားလုံးသဘောတူဆုံးဖြတ်တဲ့လုပ်ငန်းစဉ်ကရှေ့မရောက်လို့ပိုထိရောက်အောင်လုပ်ဖို့လိုနေတယ်လို့သူကဆိုပါတယ်ဩစတြေးလျနိုင်ငံစစ်တီချေစားရဲ့လွတ်လပ်တဲ့သုတေသနပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Lowy Institute ကရှေ့တောင်အရှာရေးရာအထူးပြုလေ့လာနေသူသူတေသီဒေါက်တာအဗ်ဒူရမန်ယာကော့ဘ်ကိုကိုငင်းချမ်းအေးဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
With Indonesia, Laos and Thailand and many other ASEAN countries okay the ASEAN ထိပ်သီးအစည်းအဝေးကာလမှာပေါ့နော်ဒီ Indonesia, Laos, Thai စသဖြင့်လို့နိုင်ငံအတော်များများမြန်မာပြည်ပြောလာကြပါတယ်ဒီ ASEAN ထိပ်သီးအစည်းအဝေးကတစ်ဆင့်ပေါ့နော်မြန်မာအကြံတဲအတွက်ဆိုရင်တာဝန်ရေးရအောင်မြင်မှုတွေစီကိုတကယ်တိုးတက်မှုရှိလာနိုင်တယ်လို့ထင်ပါလားဗျ Continue to impede decisive action
Sad to say I think the ASEAN summit will actually will not progress will not
see any progress ASEAN ထိပ်သီးအစည်းအဝေးကအမှန်တကယ်တိုးတက်မှုတွေဖြစ်လာနိုင်တယ်လို့မထင်ပါဘူး ASEAN ရဲ့အဓိကချဉ်းကပ်ပုံကဘုံသဘောတူညီချက်၅ချက်ကိုပဲအခြေခံနေပါသေးတယ်ဒါကိုမြန်မာအာဏာသိမ်းစစ်တပ်ကမလိုက်နာပဲဖိစံနေတာကြောင့်ကြည်ကြီးမားမားအောင်မြင်မှုမျိုးရှိလာလိမ့်မယ်လို့မထင်ပါဘူး။တစ်ဖက်မှာတော့ဘာကိုမျှော်ကြည့်နိုင်မလဲဆိုရင်မလေးရှားနိုင်ငံကလာမယ့်2025ခုနှစ်မှာအာဆီယံအလဲကျဥက္ကဋ္ဌရာထူးရယူမယ်အချိန်မှာမလေးရှားကိုကြည့်ရင်သူကရွန်ဂျာဒုက္ခသည်အများအပြားကိုအင်ရှင်ဖြစ်လက်ခံပေးထားတဲ့နိုင်ငံတစ်ခုပါ။မလေးရှားမှာမြမအကျက်တဲအတွက်ဖြေရှာလိုတဲ့စိတ်ဝင်စားမှုနဲ့သူ့အကျိုးစီးပွားကောင်းကောင်းရှိပါတယ်။ကျွန်တော်နားလည်တော့ပြောရရင်မလေးရှားရဲ့အန်ဝါအီဘရာဟင်ဆိုရအနေနဲ့မြန်မာအရေးဘလို့ဖြစ်ရှင်းနိုင်မလဲဆိုတဲ့နီလန်ရှာဖို့စိတ်အားထက်သန်ပါလေ။ဒါကြောင့်လာမယ့်2025ခုနှစ်မှာတော့မလေးရှားဟာအာဆီယံဥက္ကဋ္ဌဖြစ်မြန်မာအရေးအတွက်ပူပြီးလှုပ်ဆောင်လာမယ့်ခြေလှမ်းတွေမြင်ရနိုင်ပါလေ
။ To find solutions.
Yes, so how do you take so raw the ASEAN ရဲ့ချင်းကပ်ပုံတစ်ခုလုံးဆိုရင်ဘလို့ရှိမလဲ
များ။ I think ASEAN as a whole we have to consider
ASEAN တစ်ခုလုံးအနေနဲ့သူ့ရဲ့ချင်းကပ်မှုကိုပြန်စဉ်းစားဖို့လိုမယ်ထင်ပါတယ်ပထမတစ်ခုကဘုံသဘောတူညီချက်၅ချက်ကအလုပ်မဖြစ်ဘူးဆိုတာနဲ့ဒုတိယချက်ကမြန်မာနိုင်ငံနဲ့ရှီလျားတဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့
ထိုင်းနိုင်ငံကသူတို့ဟာမြန်မာအရေးဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်မှာချန်လက်ခံထားရတယ်လို့ခန့်စားနေရတာပါ။အာဆီယံကလက်ရှိအရင်နဲ့နောင်လာမယ့်ကဲ့ရဲ့အလဲကျဥက္ကဋ္ဌတွေပါဝင်တဲ့ Trial က၃ပွင့်ဆိုင်ရန်ရတဲ့အကိုထူထောင်ထားပါတယ်။ဒါကြောင့်အခုဆိုရင်မြန်မာအာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးတော့မြန်မာအရေးကင်တွယ်ဖြည့်ရှင်းဖို့လာအိုအင်ဒိုနီးရှားနဲ့မလေးရှားတို့ကလက်တွဲဆောင်ရွက်နေပါတယ်။ဒါပေမဲ့ဒါဆိုထိုင်းနိုင်ငံရဲ့အခန့်ကဏ္ဍကဘာမှလဲဆိုပြီးပြောစရာဖြစ်လာပါတယ်။ထိုင်းနိုင်ငံမူဝါဒချမှတ်သူတချို့ကကျွန်တော်ကိုအမြဲမေးတဲ့မိကွန်းကအဲ့ဒါပါပဲ။မြန်မာနိုင်ငံနဲ့နယ်နိမိတ်အရှေ့ကြီးဆက်ဆက်နေပြီမဲ့သူတို့ရဲ့အမြင်ကိုထည့်သွင်းစဉ်းစားခြင်းမပြုတာကိုမိကွန်းထုတ်ကြပါလေ။ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့ချင်းကပ်မှုပုံစံကိုပြောင်းလဲဖို့လိုမယ်ထင်ပါတယ်။နောက်ပြီးတော့သက်ဆိုင်တဲ့အစုအဖွဲ့နိုင်ငံတွေချင်းကပ်နည်းကိုချမှတ်တင်ပါလေ။ဒါကဘလို့အဓိပ္ပာယ်ဆောင်လဲဆိုတော့အများသောသူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုမကင်ဆွဲတင်တော့ဘူးလို့ဆိုလိုတာပါ။မြန်မာနိုင်ငံမှာအကျက်တဲကိုဖြည့်ရှင်းရမှာအမှန်တကယ်စိတ်ပါဝင်စားပြီးဆက်ဆက်နေတဲ့နိုင်ငံတွေပါဝင်တဲ့တင်းငယ်တဲ့အတိုက်အဝန်းတစ်ခုကိုဖွဲ့စည်းတင်ပါလေ။အဲ့ဒီထဲမှာထိုင်းနိုင်ငံလည်းပါဝင်ရပါမယ်။ဒါကအာဆီယံ10နိုင်ငံလုံးပါဝင်ပြီးအားလုံးသဘောတူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေထက်အများကြီးပိုကောင်းမယ်လို့ထင်ပါတယ်။ဘာလို့လဲဆိုတော့တချို့နိုင်ငံတွေကမြန်မာအရေးကိုလုံးဝစိတ်ဝင်စားမှုမရှိဘူး။
They may not have interest in the crisis at all.
Another significant aspect of this summit is the regime's foreign minister. Okay, good. The take the issue here. Not that you just have to go out of one. The next month, the Sisoya and Ngai will be coming. Take by the issue to tell us about. The first one, the two are now so in the name. We're going to see about it. The check out. I say, another thing that go to you with PR. Don't be the chill and look to my la. I'm going to be down and move the bullet for step of PR people. You ready?
ဟုတ်ကဲ့ on the other hand it's actually demonstrate that the junta is desperate
ဟုတ်ပါတယ်တစ်ဖက်ကဒါကိုကြည့်ရင်စစ်အာဏာရှင်တွေအပူတပင်းဖြစ်လာနေတာကိုသက်တည်ပြနေတာပါဒီကြချာချာပြန်ကြည့်ရင်အာဆီယံအဖွဲ့ကထိပ်သီးစည်းဝေးမှာစစ်ဆိုးရပါဝင်ခွင့်ကိုပိတ်ပင်ထားခဲ့တာပါဒါပေမဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့ကိုယ်စားလှယ်ကိုတက်ရောက်ခွင့်ပြုပါတယ်ဒါကိုစစ်တပ်ဖက်ကသာငင်းဆိုခဲ့တာပါဒါကြောင့်၃နှစ်ကြာပြီးတဲ့နောက်မှာစစ်ဆိုးရကအာဆီယံထိပ်သီးစည်းဝေးကိုကိုယ်စားလှယ်တဦးစီလွှတ်လိုက်တာဟာသူတို့ဘလောက်ထိအရေးကြီးနိုင်နေပြီလဲဆိုတာကိုပြသနေပါတယ်စစ်မြေပြင်မှာသူတို့ရှုံးနေပါတယ်ဒါကြောင့်တန်တပန်ရေးရမှာသူတို့တစ်ခုခုလှုပ်ပြရပါမယ်အခန်းအပြင်မှာနေပြီးကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုကိုယ်အတန်ထုတ်ဖော်ခွင့်မရဖြစ်နေတာထက်အခန်းထဲမှာရှိနေရတာပိုကောင်းမယ်လို့ယူဆလာတယ်လို့ထင်ပါတယ်ဒါကကောင်းတဲ့လက္ခဏာပါဒါကစစ်တပ်ဘလောက်ထိစောင့်တည်ရမရဖြစ်နေတာကိုလည်းပြသပါပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံရေးကိုစားမပြုတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဆက်ထားရှိခြင်းအပြင်ခုခံဒေါ်လာရင်းအင်အားစုတွေကိုငြင်းချမ်းတဲ့နီလန်းနဲ့အာဏာလွှဲပြောင်းပြီးတော့အသွင်ကူးပြောင်းဖို့အာဆီယံအနေနဲ့မြန်မာအာဏာသိမ်းစစ်ဆိုရကိုပိုဩဇာလွှမ်းမိုးနှားချနိုင်မယ်လို့
transfer of peaceful transfer of power to the rebel forces.
So could this summit be good? Okay, ဒါဆိုရင်ဒီထိပ်သီးအစည်းအဝေးကပေါ့နော်သက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့တောင်းပေးနိုင်တဲ့နေရာကောင်းလို့ပြောလို့
Among all the concerned parties. I think for this particular ASEAN summit I don't see any dialogue between the
ဟုတ်တယ်ဒီသဘောကိုပြန်ကြည့်ရရင်အခုထက်ထိမြန်မာနိုင်ငံတွင်းကမတူညီတဲ့အစုအဖွဲ့တွေချင်းချင်းတွေ့ဆုံဆွေးနွေးတာမျိုးမရှိသေးပါဘူး။ဒါပေမဲ့အင်ဒိုနီးရှားကဒေါ်လာရင်းအင်အားစုတွေကိုထိတွေ့ဆက်ဆံလာတာကမတူကွဲပြားဖြစ်နေတဲ့အစုအဖွဲ့တွေကြားလူသဘောတွေ့ဆုံပွဲဖြစ်လာနိုင်ဖို့လမ်းဖွင့်ပေးလိုက်တာပါ။ဒီနေ့အစိုးပိုင်းကအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကအစိုးရအဖွဲ့ဝင်တွေနဲ့ကျွန်တော်စကားပြောကြည့်တော့ကသူတို့ကဒေါ်လာရင်းအင်အားစုတွေနဲ့ထိတွေ့ဖို့အတော်လေးတွန့်ဆုတ်ကြောင်းပြောပါတယ်။ခင်ဗျားသိတဲ့အတိုင်းပဲအာဆီယံကပြည်တွင်းရေးကိုဝင်ရောက်မဆော့ဖက်ရေးမှုပေါ်အခြေခံပြီးတော့တည်ဆောက်ထားတာပါ။ဒီရည်ရည်ချက်အရကြည့်ရင်အတိုက်ခံအင်အားစုကိုထိတွေ့ဆက်ဆံတာကမြန်မာနိုင်ငံရေးကိုဝင်ရောက်ဆော့ဖတ်တာလို့ယူဆနိုင်ပါတယ်။ဒါကြောင့်ဒါဟာသူတို့အတွက်အတော့ကိုကြီးမားတဲ့ချင်းကပ်မှုလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားကအတိုက်ခံကိုတန်တမန်အဆင့်ထိတွေ့ဆက်ဆံလာပြီးဆိုတော့နောင်လာမယ့်အာဆီယံဥက္ကဋ္ဌမလေးရှားကလည်းဒီလမ်းကြောင်းတိုင်းလိုက်လှုပ်လာနိုင်ပါတယ်။ဒေါ်လာရင်းအင်အားစုတွေနဲ့အာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးလူသဘောတွေ့ဆုံမှုဖြစ်လာအောင်လုပ်ပြီးအကြက်တဲအတွက်အဖြေရှာရေးလမ်းစဉ်ကိုချမှတ်နိုင်ပါတယ်။ဒါကတိတ်မြင်မြန်ဆန်ဆန်နဲ့တော့ဖြစ်လာမှာမဟုတ်ပါဘူး။ဒါဟာအတော့ကိုရှေ့ကြမဲ့လုပ်ငန်းစဉ်ဖြစ်ပေမဲ့အာဆီယံအဖွဲ့မှာအရင်ကဒီလိုတွေ့ကြုံမျိုးရှိခဲ့ဘူးပါလေ1980ခုနှစ်နောက်ပိုင်း1990ခုနှစ်အစောပိုင်းတုန်းကကမ္ဘောဒီးယားအကြက်တဲပြည်တွင်းစစ်ကာလတုန်းကပါအဲ့ဒီချိန်တုန်းကအင်ဒိုနီးရှားဥဆောင်တဲ့အာဆီယံကတဘုံတက်တွေနဲ့ဖနွန်ပင်ဆိုးရကိုအချင်းချင်းအလွတ်သဘောဆွေးနွေးဖို့ကူညီပေးခဲ့ပါလေအဲ့ဒီလုံဆောင်ချက်တစ်စိတ်တစ်ပိုင်းဖြစ်1991ခုနှစ်မှာငင်းချမ်းရေးသဘောတူညီချက်တရရယူနိုင်ခဲ့ပြီးတော့ကမ္ဘောဒီးယားပြည်ပခါကိုချုပ်ငြိမ်းစေခဲ့ပါလေ
ending of the Cambodian conflict
so looking ahead how so ro shi la me anagat nyama pratipakha ma soe mo no di asean phwe ye khan khanda ga bulu set shi ni me mya in the myanmar conflict
I hope the ASEAN summit will actually announce a new way to deal with the Myanmar crisis.
မြန်မာကျတဲ့ကိုဂိုင်းတွေဖြစ်ရှိရေးနီလန်တစ်တရက်ကိုအာဆီယံကအမှန်တကယ်ကြီးညာနိုင်ဖို့မျှော်လင့်ပါတယ်။ဒုတိယအနေနဲ့ကတော့အာဆီယံအနေနဲ့စစ်ဆိုးရွားကိုဂိုင်းတွေနေရာမှာမြန်မာအကျတဲ့ကိုဂိုင်းတွေဖြစ်ရှင်းဖို့အမှန်တကယ်စိတ်ပါဝင်စားတဲ့နိုင်ငံတွေပါဝင်တဲ့အသေးစားအဖွဲ့ငယ်တွေဖွဲ့ပြီးတော့ချင်းကပ်ပူနီးနာနဲ့အဖွဲ့ကိုပြန်လည်ဖွဲ့စည်းတင်တယ်လို့ကျွန်တော်ထင်ပါတယ်။ထိုင်းဆိုရင်တော့မြန်မာနဲ့ကက်ရက်တည်ရှိနေတာကြောင့်အာဆီယံရဲ့အဓိကဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တွေထဲမှာထိုင်းနိုင်ငံပါဝင်ဖို့အလွန်အရေးကြီးပါတယ်။ဒါမှသာအာဆီယံအဖွဲ့အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကွဲအကွဲပြားပြားဖြစ်နေတာတွေကင်းဝေးစေမှာပါ။ခင်ဗျားပြောခဲ့သလိုပဲလာအိုမှာကချင်းကပ်မှုတစ်ခု၊ကမ်ဘောဒီးယားမှာကနောက်တစ်ခု၊အခုအင်ဒိုနီးရှားကလည်းစီးဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့တယ်ဆိုတော့မြန်မာအရေးမှာအာဆီယံအတွင်းမှာကိုမတူကွဲပြားတဲ့အစုအဖွဲ့တွေကမတူညီတဲ့လှုပ်ဆောင်ချက်တွေလုပ်နေကြပါတယ်။ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားစည်းလုံးညီညွတ်မှုမရှိတာနဲ့မညီညွတ်မှုကိုပုံပေါ်စေပါလေ။အဲ့လိုဖြစ်နေတယ်ဆိုတာအချက်ပြနေပါလေ။အာဆီယံအနေနဲ့ဒီချက်ကိုထက်သွင်းစဉ်းစားသင့်ပါလေ။ဒါပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာတင်းငယ်တဲ့အစုအဖွဲ့ခွဲပြီးတော့လှုပ်တဲ့နည်းလမ်းကိုတိတ်ပြီးတော့သဘောမချဘူးထင်ပါလေ။အဖွဲ့ဝင်10နိုင်ငံလုံးပါပြီးသဘောတူညီမှုရယူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုပဲသူတို့လိုလားနေတော့ပါပဲ။ဒါပေမဲ့စဉ်းစားကြည့်ပါ။ပါဝင်တဲ့နိုင်ငံအစုအဖွဲ့ကပူကြီးလေအတူညီတဲ့အကျိုးစီးပွားတွေကိုထက်သွင်းစဉ်းစားလို့ရှေ့ကိုဆက်နိုင်ဖို့ကပိုနှေးလေဖြစ်ပါတယ်။ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့လုပ်ငန်းစဉ်ကိုပြောင်းလဲဖို့တတ်သိရှိဖို့လိုပါတယ်
။ So ASEAN must have the courage to change how it operates.
ASEAN ကမြန်မာအရေးပေါ်သူတွေတီတူရဲ့အမြင်ကိုကုညင်းချမ်းအေးဆက်သွယ်မေးမြန်းထားတာကိုကြည့်ရှုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးအစီအစဉ်လှည့်ပါ။မြန်မာစားလုပ်ရေးလုပ်ငန်းကဏ္ဍမှာ2024ခုနှစ်အတွင်းနှစ်သမ6ရာခိုင်နှုန်းကျဆင်းမယ်လို့သတိသနစာဆောင်တစ်ခုကထောက်ပြလိုက်ပါတယ်။နေဆက်ဒေတာတွေမှာတော့ဆောက်လုပ်ရေးလုပ်ငန်းတချို့ဆက်လက်ဖြစ်ထွန်းနေပြီးတော့ပြည်မကြီးဘက်မှနှေးကွေးသွားတာလို့လုပ်ငန်းရှင်တွေကပြောပါတယ်။ဒီဘက်စီးပွားရေးအစီအစဉ်မှာမတ်တန်ဂီထိုက်တင်ပြပေးထားပါတယ်ခင်ဗျာ
။ ရွှေထရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးတယောက်ဒေတာမှာရေးကြီးနေတာကြောင့်လုပ်ငန်းတွေခဏရပ်ထားပြီးရေးဘေးကူညီပေးနေရတယ်လို့ BOA ကပြောပါတယ်။ထိုင်းလာအိုမြန်မာနယ်စပ်ကရွှေထရီကန်ဒေတာမှာတော့ဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာပါ။မဲခေါင်မြစ်ချောင်းကနေတရုတ်ပြည်ဘက်ကတင်မောနဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူလာပြီးအဆောက်အုံဆောက်လုပ်ရေးလုပ်ငန်းခွင်တွေရှိတယ်လို့ဒေတာတွင်းကပြောကြပါတယ်။ဒေတာရင်းမှာဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာကြောင့်ပြည်မာကြီးကနေလုတ်သားတွေရွှေ့ပြောင်းအလုပ်လာလုပ်ကြတယ်လို့လဲကန်ထရိုက်တာကိုမဦးကပြောပြပါတယ
်ဒီတွင်ကဈေးတွားအလုပ်အားလိုအပ်ရှာတဲ့ခါကျတော့ဒီတက်ငွေကလေဘာက2000ဆို2000နဲ့ပဲသွားနေကြတာဟုတ်1000ခွဲဟို2000ကိုဒီတွင်က2000မှာပေါက်နေတာဟုတ်ဒီမှာ2000ခွဲနဲ့ခေါ်လိုက်တဲ့ခါကျတော့သူကပျော်ပြီးလာကြတာလေ
ဟုတ်
ပျော်ပြီးလာကြတာဆိုတော့ဒီမှာကပန်းငွေပဲသုံးတဲ့ခါကျတော့ဒီမှာကတကယ်ပေါက်သေးကအဲ၄ဆိုတော့ခုပေါက်သေးလဲဘတ်ပေါက်သေးလဲဆိုရင်အဲ6640နဲ့6600ပေါက်ဝင်ပေါက်တာကို6900လောက်အဲကျက်ဝင်လဲဆို6900လောက်ရက်ပေါက်သေးဖြစ်ကြလေဒီတွင်းမှာကအဲဒီတွင်းမှာကအလုတ်ကြိုင်ကအကုန်လုံးရက်တဲ့တော်တော်များများကရက်လိုက်တဲ့အနေအထားမျိုးရှိတဲ့ခါကျတော့အဲတချို့သက်ဆိုင်တဲ့မဖြစ်တော့ကလေးပဲဖြစ်မှတယ်စောင့်ကြတာကရက်လိုက်တဲ့ခါကျတော့လုတ်တိုင်းအရာတွေကလုံသားတွေအားနေကြတာပေါ့လုံလက်မဲ့တွေများနေရတယ်လုံလက်မဲ့တွေများနေတဲ့ခါကျတော့ဒီလိုလက်ဆက်မျိုးလေးတွေတက်လာတယ်တော်တော်ယူရီးယားနိုင်ငံတွေသွားလုံကြတယ်အဲ့လိုကိုထွက်လို့ရတဲ့နိုင်ငံကိုထွက်ပြီးလုံကြတာပေါ့အလုံးကတော့တချို့အပြောင်းလဲရတဲ့တော်တော်များများကဒီတွင်းမှာလုံရင်လုံတဲ့လူတွေကြတော့မလုံနိုင်ကြတော့ဘူးလေလုံကရှုံးမိုင်းနဲ့ပြနေဟိုအရှုံးပြနေတာပေါ့အလုံးမှကိုသူတို့လုံးပဲတင်တာဆွဲတာတငယ်ချင်းတို့ပြောတယ်တင်တာဆွဲတာဈေးတုံးတွေဘလို့ပဲပြီးတော့အမြင့်ဆုံးနဲ့ပဲရကြခုနေထားတဲ့ဆိုသူတို့လှုပ်လိုက်ရင်ရှုံမယ်လှုပ်လိုက်ရင်ရှုံမယ
်ကြီးမာတဲ့မှာအလုတ်အကန်ရှာပတာကြောင့်နေဆက်ကိုရွှေ့ပြောင်းလာပြီးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာအလုတ်လုတ်ကန်ကြသူတွေကလစာနဲ့ရကြတာမဟုတ်ဘဲနေစားလှုပ်သားတွေအဖြစ်အလုတ်လုံနေကြတာဖြစ်ပါတယ်
ကျွန်တော်ဒီမှာကကျွန်တော်ဘယ်လိုပြောမလဲနေစားကပဲတနေ့တာတနေ့ပေါ့တနေ့တာကိုဒီစား daily ကြီးပဲရှင်းတာလေ daily ကြီးပဲရှင်းတာကျွန်တော်တို့ကအဲနေစားကနဲ့ပဲရှင်းတယ်လစာနဲ့မဟုတ်ဘူးပေါ့အဲနေစားကဟိုမှာ15ရက်တခါရှင်းတာရှိတယ်တစ်လတခါရှင်းတာရှိတယ် စင်းနိုင်တဲ့နေပဲရတယ်မစင်းနိုင်တဲ့နေပြရဘူးပေါ့
မြန်မာဆောက်လုပ်ရေးလုပ်ငန်းခန္ဓာမှာအခု2024ခုနှစ်အတွင်းနှစ်သက်သမာ6ရာခိုင်နှုန်းလောက်ကျဆင်းမယ်လို့ Research and Markets.com ရဲ့မြန်မာ Construction Industry Report 2024မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလျှက်စင်ပြီးပြတ်တောက်မှုမြန်မာကျန်းမာရေးတန်ဖိုးကျဆင်းမှုလုံသားမလုံလောက်မှုဆောက်လုပ်ရေးပစ္စည်းဈေးနှုန်းကြီးမြင့်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့ဝယ်ယူသုံးစွဲသူတွေရဲ့ယုံကြည်ချက်လျော့သွားစေတယ်လို့အစိုးရကစာကထောက်ပြပါတယ်။ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးပြန်ပြည့်မြဲစွန့်အင်ဖွံ့ဖြိုးရေးတို့မှာရင်းနှီးမြှုပ်နှံမှုနဲ့သုံးစွဲမှုတိုးလာနိုင်တာကြောင့်ဆောက်လုပ်ရေးလုပ်ငန်းခန္ဓာအပေါ်ရေတို့အတွက်အထောက်ပံ့ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဖော်ပြပါတယ်။ပြည်တွင်းဆောက်လုပ်ရေးလုပ်ငန်းတွေကတော့နှေးကွေသွားပါတယ်။ဒါပေမဲ့လိုအပ်ချက်ကတော့ကြီးမားနေဆဲဖြစ်ပါတယ်။နေဆက်ဒေသတွေမှာတော့အထူးသဖြင့်တစ်ဖက်နိုင်ငံကငွေကြေးနဲ့လုပ်ငန်းတွေလက်ခံအလုပ်လုပ်ကြတာကြောင့်လုပ်ငန်းလေပတ်မှုတချို့ဆက်ပြီးတော့ဖြစ်ထွန်းနေပါတယ်။ရွှေတရိကန်ဒေသကန်ကန်ထရိုက်တာကိုမအုကတော့ဒေသတွင်လုပ်ငန်းလေပတ်မှုပုံစံကိုအခုလိုပြောပြပါတယ်။
နော်အပြောင်းလဲကတော့ဒီမှာကကျွန်တော်တို့နေဆက်မှာပတ်ပဲသုံးတာဆိုတော့လေယူရီးယားငွေပဲသုံးတဲ့ခါကျတော့အပြောင်းလဲရတာမဖြစ်ပါဘူး။အဲကြက်ငွေနဲ့ကျတော့ဒီကျွန်တော်တို့လီဘာကောလီဘာတချို့လီဘာသုံးလီဘာတွေဆိုမြန်မာပြည်ကနေခေါ်တဲ့ခါကျတော့သူတို့ကအဲသူတို့တွေပူပြီးတော့လီဘာတွေလီဘာကတွေကြောင့်ပူသက်တာလာပေါ့ကျွန်တော်တို့ဒီမှာသုံးတာလီဘာကတနည်းကိုအဲဘတ်400ဆိုရင်ဘတ်400တနည်းကိုဆရာတယောက်ကိုဘတ်400ဆိုရင်ခုငွေနဲ့ဆိုရင်သူက900လောက်ကြာတာ哦သူမြန်မာငွေနဲ့ဆိုလူကိုဆရာတယောက်900ကျပ်ငွေနဲ့900ဆိုတော့မြန်မာပြည်မှာက200လောက်ပေးခေါ်ရင်ဆရာတယောက်ကရနေပြီရောအဲ့လေကျွန်တော်ခါရတော့ဒီဘာကအရက်သက်တာသွားတာပေါ့
တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမတည်ငြိမ်မှုတွေကိုထောက်ပြပြီး Thai Siam Cement Group SCG ကုမ္ပဏီကမြန်မာနိုင်ငံတွင်းကဘီလက်မြေစက်ရုံနှစ်ရုံကိုပိတ်လိုက်ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလုပ်ငန်းချက်မဲ့အစီအစဉ်တွေကိုလည်းဆိုင်းငံ့ခဲ့ရကြောင်း CM Cement Group ရဲ့အမှုဆောင်ဒုတိယဥက္ကဋ္ဌရဲ့ပြောဆိုချက်ကိုကိုးကားပြီး The Nation's ကဖော်ပြပါတယ် The Nation သတင်းစာနဲ့လုတ်တဲ့မေးမြန်းခန်းမှာသူကအခုလိုပြောသွားတာပါမြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ဆနိုင်ရေးကတော့မျှော်လင့်ချက်မရှိသေးဘူးလို့လည်းသူကပြောပါတယ်ထိုင် SCG လုပ်ငန်းကြီးအနေနဲ့တော့ဝန်ထမ်းတွေရဲ့အသက်အန္တရာယ်စိုးရိမ်ချက်ကြောင့်လုပ်ငန်းတွေလက်ပတ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ Research and Markets.com ရဲ့မြန်မာ Construction Industry Report 2020မှာတော့2022ခုနှစ်ကနေ2028ခုနှစ်အတွင်းပြန်ပြင်းပြင်းစွန့်အင်အခြေခံအဆောက်အုံစီမံကိန်းတွေနဲ့ကုန်ထုတ်လုပ်ရေးတို့မှာရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံတွင်းဆောက်လုပ်ရေးကဏ္ဍမှာပြင်းထန် 3.6 ရာခိုင်နှုန်းလောက်တိုးလာမယ်လို့ခန့်မှန်းထားပါတ
ယ်။မြန်မာစီးပွားရေးနှေးကွေးလာနေတဲ့အကြောင်းအပတ်စဉ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ဆက်ပေးကြတာပါ။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုဆက်ပြီးတော့ရှုစားကြအောင်ပါ။စစ်ပွဲတွေအပြီးသက်မရက်သေးတဲ့ကရင်ဒေသထဲမှာလုံခြုံရေးအဓိကဦးစားပေးပြီးတော့လူငယ်တွေပညာသင်နေကြပါဗျ။ကရင်ဒေသကဒီပလိုမာဘွဲ့ပေးတဲ့ကင်းနီလူမှုသိပ္ပံကောလိပ်အကြောင်းမတ်စုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ကရင်နီလွတ်မြောက်ဒေသတစ်ခုမှာဒီပလိုမာဘွဲ့ပေးတဲ့ကရင်နီလူမှုသိပ္ပံကောလိပ်အကြောင်းတစ်ကြောင်းရှိပါတယ်အခု2024ခုနှစ်ကနေ2026ခုနှစ်ပညာသင်နှစ်အတွက်စက်တင်ဘာ1ရက်ကကျောင်းစာဖွင့်လို့ကျောင်းသူကျောင်းသားတွေကျောင်းတက်နေကြပါပြီလူမှုရေးသိပ္ပံဘာသာရပ်ဒီပလိုမာတန်းကိုအခုကဒုတိယအကြိမ်မြောက်ဖွင့်လှစ်တင်ကြားပေးနေတာဖြစ်ပါတယ်စစ်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကရင်နီဒေသတွေကဒီပလိုမာဘွဲ့ပေးတဲ့ကရင်နီလူမှုသိပ္ပံကောလိပ်နဲ့ပတ်သက်လို့ကျောင်းအုပ်ကြီးမတ်ခေဆန္ဒညွတ်နဲ့မေးမြန်းထားပါတယ်ရှင်
။အခုကျမတို့ဒီတစ်ခါဒီပလိုမာပရိုဂရမ်မှာဆိုရင်အာဟိုဟာအယောက်120ကျော်ရှောက်တယ်ပေါ့နော်။အယောက်120ကျော်မှာအာရှောက်လာကျမတို့နေရာအစုံကရင်နီဒေသနေရာအစုံကျမတို့ရှောက်လာရခြင်းနဲ့အာနေရာအစုံခေါ်ယူတာလေးလုပ်ဆောင်နေပေါ့နော်။အဲ့ဒီမှာမှကျမတို့50ယောက်ပဲလက်ခံတင်ကြားပေးနိုင်မှာဖြစ်တယ်ပေါ့နော်။ဒီကာလအတွင်းစီမံခန့်ခွဲရတဲ့ အခါမှာမဟုတ်ချင်းရင်းမြစ်ပဲပျော်ပျော်စဉ်းစားခံခွဲမှုကိုနိုင်တဲ့အတိုင်းတာပေါ့နော်ဒီအကန့်အသတ်ပေါ်မှာမူတည်ပြီးတော့မှာပြီးတော့အကြောင်းရဲ့အကြောင်းကလည်းလူအများကြီးသက်ခံရတာမျိုးလည်းမဟုတ်ဘူးလေပေါ့နော် campus အခြေအနေအဲ့လိုမျိုးပုံမျိုးလည်းမဟုတ်တော့အဲ့လိုဆိုတော့ဒီလိုအကန့်အသတ်တွေနေထားမှာကျမတို့တချောင်းတချောင်းဆိုလက်ခံနိုင်တဲ့အရေးအတွက်က40ကျော်50 60ဒီ range ကြားမှာပဲရှိရပါတော့
ဆိုတော့ဒါအခုကဒါ KNY လူမှုသိပ္ပံကောလိပ်ကဒီ KNY ဒေသထဲမှာဖွင့်ထားတာဖြစ်တော့ဗောနော်ဒီဟိုလုံးဝငြိမ်းချမ်းနေတဲ့နေရာမျိုးတော့လည်းမဟုတ်သေးဘူးဗောလေဆိုတော့ဒီစစ်ပွဲတွေအပြီးတိုင်ဟိုမရက်သေးတဲ့ဒေသမျိုးမှာဒီပညာသင်ကျင်တဲ့လူငယ်တွေဗောနော်ဘလောက်ထိလိုလိုလားလားရှိကြတယ်လို့ဆရာမအညီနဲ့မြင်ရပါလဲရှင
်ရှောက်လွာခေါ်ပြီးဆိုရဲကသူတို့ဟိုဟာမေးမြန်းကြတာလေဗောနော်အဲ့ဒါလေပြီးတော့နောက်ထပ်တစ်ခုကကြတော့ရှောက်လွာခေါ်တဲ့ process တစ်ချောင်းလုံးမှာဆိုရင်လည်းဘလောက်နေရာဒေသဝေးလံနေပလေးစီခက်ခဲနေပလေးစီသူတို့လလန်းနေအောင်ကြိုးစားကြတယ် internet အဆင်မပြေဘူးဆိုလည်းအဆင်ပြေအောင်သူတို့စီမံပြီးတော့မှ interview ဝင်တာရေးပြဆောင်မှုဝင် internet ကနေဖြည့်တာဒါမျိုးတွေသူတို့အများကြီးကြိုးစားအထောက်ကြရတယ်ဗောနော်ဒီခက်ခဲကန့်သက်တီကြားကနေပြီးတော့ဒီကျောင်းသားကျောင်းသူတွေရဲ့မိဘတွေအနေနဲ့ကလည်းသူတို့သားသမီးတွေကိုဆက်ပြီးပညာသင်ကြားခွင့်ရချင်တယ်။ဘာဖြစ်လို့လဲဆိုတော့ပညာကြားခွင့်ကလည်းမမီနိုင်တော့တာ၄နှစ်မိဘလောက်ရှိသွားပြီ။၄နှစ်ကျော်သွားပြီပေါ့နော်။၄နှစ်ကျော်သွားပြီဖြစ်တဲ့အတွက်အခုလိုမျိုးမြေပြင်မှာတခြားတနေရာကြီးဝေးသွားကြမလို့ဘူး။ပြီးတော့ပညာသင်ကြားဖို့အတွက်လည်းပတ်စံနေမပေးပတ်စံကုန်ကြခံစရာလည်းမလိုဘူး။နေစိတ်စားစိတ်လည်းပူပင်စရာမလိုဘူးပေါ့နော်။အဲ့လိုမျိုးပညာသင်ကြားခွင့်အခွင့်အလမ်းကအများကြီးလိုအပ်တယ်သူတို့တွေနေနဲ့လည်းဟိုအရင်လိုလားတောင်းတာတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဂရနီဒေတာတွေမှာဆိုတာကဟိုတိုက်ပွဲတွေကလုံးဝရမသွားသေးတဲ့ဒေတာဖြစ်တယ်ပေါ့လေဆိုတော့အဲ့လိုဒေတာမှာဆရာမခုနပြောသလိုပဲဒီနေရာထိုင်ခင်းအခက်အခဲအတန်းတက်ပေါ့လေရှိတဲ့တစ်ချိန်တည်းမှာပဲဒီကျောင်းသားကျောင်းသူတွေဆရာမတွေအတွက်ကဒီလုံခြုံရေးတတိကိုအမြဲတမ်းရှိနေဖို့အတွက်ကရောဘလောက်ဟိုအရေးကြီးတကြီးလိုအပ်လဲရှင်
အဓိကကတော့လုံခြုံရေးကပထမဦးစားပေးပေါ့နော်ကျမတို့အခုကျောင်းဖွင့်တာ3နှစ်ညီပါရှိပြီပေါ့နော်ဒီတစ်ချောင်းလုံးမှာကျမတို့တနေရာထဲမှာအခြေချပြီးတော့မှကျောင်းဖွင့်နိုင်ခဲ့တာမျိုးမဟုတ်ဘူးပေါ့နော်ဒီကာလတွေမှာကျမတို့၄ခါလောက်ကျောင်းနေရာရွှေ့ပြီးသွားပြီပေါ့နော်အဲ့လိုဆိုတော့ရွှေ့လိုက်ပြန်ဆောက်လိုက်လှုပ်လိုက်ပေါ့နော်ဒီလိုမျိုးနဲ့ပဲကျမတို့ရှိဆက်တယ်ပေါ့နော်ကုအနေထားမှာကတော့ကျမတို့အတက်နိုင်ဆုံးဟိုကျောင်းရဲ့ဒီနေရာနေထိုင်တဲ့နေရာမှာပုံကူခြင်းပါညာခိုင်ခန့်လုံးချုံမှုပဲပြောပြပေါ့နော်အဲ့ဒါတွေကိုကျမတို့ဒီချာစီမံထားရှိရတာမျိုးဟာလုပ်တယ်ပေါ့နော်ပြီးတော့နောက်ထပ်တစ်ခုကလုံခြုံရေးနဲ့ပတ်သက်တဲ့နေ့စဉ် daily life မှာလည်းလုံခြုံရေးနဲ့ပတ်သက်တဲ့ဒီ sensitivity ပေါ့နော်အဲ့ဒါဟာနဲ့ပတ်သက်လို့လည်းကိုကျောင်းအဖွဲ့ဝင်တွေကျောင်းဆက်ဆံမဖွဲ့ဝင်တွေကျောင်းသားကျောင်းသူတွေနဲ့ကျောင်းကိုတည်တဲ့ဒီလူတူအတိုင်းဝိုင်းထဲမှာလည်းဒီလုံခြုံရေးတတိကိုလည်းအများကြီးတတိထားပြီးတော့ကျမတို့နေထိုင်ဆက်သွယ်ကြရပေါ့နော်ပြီးတော့နောက်ထပ်တစ်ခုကလေရင်တို့ဘာလို့လာပြီဆိုရင်လည်းဘယ်လိုမျိုးဟိုဟာ response လုပ်ရမလဲဆိုတဲ့အခြေခံအသိမျိုးပေါ့နော်အဲ့ဒါကတော့အားလုံးမှာရှိကြတယ်ကျမတို့လည်းဟိုဟာတက်နိုင်တလောက်လေးလာတာသိကြတယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ပဲတော်တော်ဟာဆက်ပြီးတော့တော်ဖြစ်တယ်ပေါ့နော်
ဆိုတော့အခုနှစ်ပညာအခုတစ်ခေါက်ပညာသင်နှစ်ပေါ်လေဒါဒုတိယအကြိမ်မြောက်ဒီပလိုမာတန်းက2024ကနေ2026ဟိုတစ်နှစ်ခွဲဖွင့်တယ်လို့နားလည်ပါတယ်ဆိုတော့ဒီဘာသာရပ်တွေကိုဆရာမတို့ဘယ်လိုပုံစံမျိုးနဲ့သင်ကြားပေးပါလဲဆရာမတွေကဒီလူကိုယ်တိုင်သင်ပေးလားနောက်ဒီနိုင်ငံတကာဆရာမတွေနဲ့ဒီ online ပေါ်ကချိတ်ဆက်သင်ပေးတာမျိုးရောပါပါလားရှင်
ဒီနှစ် second batch မှာကကြတော့ကျမတို့ foundation course 6လပါတော့ foundation course ကိုကကြတော့ကျမတို့မြေပြင်ကဆရာကိုပဲကျမတို့ရာခိုင်နှုန်းများပေါ့နော်အတက်နိုင်ဆုံး 90% လောက် 80% လောက်ကိုကျမတို့ foundation course မှာသွားမယ်ပေါ့နော်အဲ့လိုဆိုတော့ပြီးသွားရင်နောက် regular course နောက်နှစ်ထဲစတဲ့အခါကြတဲ့အခါကြရင်တော့ကျမတို့ resource က ဟိုတက်ဆိုင်ရနေပေးလိုက်what gentle net ဆရာဆရာမ resource ပါတာရဲ့အဆုံးလိုအပ်တာဖြစ်တဲ့တွင်ကျမတို့ regular course မှာကတော့ online ကနေတင်လေးလာတင်ပြီးတော့တစ်ဝက်မြေပြင်မှာကသင်ကြားပေးတာတစ်ဝက်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ဆက်ပြီးတော့တွားရမှာဖြစ်တယ်ဒါပေမဲ့ဒီ assignment တွေ lead ဟာဒီ self prepare activities တွေအတွက်ကြီးကြပ်တာကတော့မြေပြင်ကနေကျောင်းမှာပဲကျမတို့ဟာအနည်းငယ်ကြီးကြပ်တာဖြစ်တယ်ပေါ့နော်
ဆိုတော့အခုဆိုရင်ဆရာမဆောဆောကပြောခဲ့သလိုဆိုရင်ဒါဒုတိယတစ်ခေါက်ဒီပလိုမာတန်းပေါ့လေပထမတစ်ခေါက်ဒီပလိုမာတန်းတော့ကအယောက်30ဒီပလိုမာဘွဲ့ရသွားကြတယ်ပေါ့လေဆိုတော့အဲ့လိုဟိုဒီပလိုမာဘွဲ့ရသွားတဲ့အကြောင်းသူတွေအနေနဲ့ရောတခြားနိုင်ငံခြားတက္ကသိုလ်တွေပေါ့နော်ဆက်ပြီးတော့တက်နိုင်ဖို့အတွက်ကဟိုချိတ်ဆက်ထားတာမျိုးရှိလားဟိုမေးချင်တာကဒီရှေ့ဆက်ပြီးတော့မှဟိုပညာသင်ခြင်းတဲ့အကြောင်းသူအကြောင်းသားတွေအတွက်ကဘယ်လိုမျိုးအခွင့်အလမ်းတွေရှိနိုင်ပါလဲရှင်
လောလောဆယ်ကျမတို့ဒီနိုင်ငံတကာအကြောင်းနေနဲ့ဆက်ပြီးတော့တက်နိုင်အောင်ကာကြတော့ကျမတို့တိုက်ရိုက်အဲ့လိုမျိုးထိဆက်ပြီးတော့ဖြစ်လို့ပြီးတဲ့အခွင့်အလမ်းမျိုးတွေကျမတို့စီစဉ်နိုင်သေးဘူးပေါ့နော်အာပထမဦးဆုံးအနေနဲ့ကျမတို့ဘာကိုကြိုးစားနေရလဲဆိုတော့အာဒီ academic accreditation ပေါ့နော်ဒီကျောင်းရဲ့ဒီစနစ်ပညာပုံစံကအာအရည်သွေးပိုင်းဆိုင်ရာအရာအာစံနှုန်းတစ်ခုရှိရယ်ဆိုတော့ဟာလိုမျိုးရအောင်ကျမတို့ကြိုးစားနေရဖြစ်တယ်ပေါ့နော်ကျောင်းကကျောင်းသူကျောင်းသားတွေကတော့ကျောင်းတက်နေစဉ်ကာလအတွင်းမှာသူရဲ့ academic ပိုင်းဆိုင်ရာ skill ပေါ့နော်အာ skill ပိုင်းက knowledge ပိုင်းကအကောင်းဆုံးအတက်နိုင်ဆုံးတော့ဖြည့်ဆည်းပေးလိုက်တယ်သူကျောင်းပြီးသွားပြီဆိုတာနဲ့အလုပ်လျှောက်တာပဲဖြစ်ဖြစ်ကျောင်းဆက်လျှောက်ချင်တာပဲဖြစ်ဖြစ်သူတို့တရီဖြစ်အောင်သူတို့ဘောက်သူတို့ကိုချီပူလက်နဲ့အလုပ်နိုင်အောင်ဆက်ပြီးလျှောက်နိုင်အောင်ပေါ့နော်အဲ့လိုမျိုးကျမတို့ကျောင်းတက်နေစဉ်ကာလနောက်ဆုံး final semester မလောက်မှာလေကျမတို့အပတ်စဉ်ပေါ့နော် scholarship information အဲ့လိုမျိုး sharing session လုပ်ပေးရပေါ့နော်ဘယ်လိုလျှောက်ရလဲဆိုတာပြောပေးရသူတို့ရင်သားသွားအောင်ပေါ့နော်ကျမတို့ရည်ရှင်မှာတော့နောက်တစ်ဆင့်အနေနဲ့နိုင်ငံတကာတက္ကသိုလ်တွေနဲ့ collaboration လုပ်ပြီးတော့မှအဲ့လိုမျိုး scholarship ကိုတိုက်ရိုက်သွားနိုင်အောင်အဲ့လိုမျိုးတိုက်ရိုက်ချိန်ဆနိုင်တဲ့အင်းရအောင်တော့ဆက်ပြီးကြိုးစားဖို့လည်းရှိတယ
်။ကရင်ပြည်လူမှုသိပ္ပံကောလိပ်ကျောင်းအုပ်ကြီးမခင်ဆန္ဒညွှန်ပါရှင်။တိုက်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကာလမှာကို့အတွက်အကောင်းဆုံးရေရှည်ကြံမဲ့ရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မအစုမြတ်မမ
။ကရင်ပြည်လူမှုသိပ္ပံကောလိပ်ကျောင်းမစုမြတ်မတင်ဆက်ပေးကြတာပါ။အခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတပုတ်နဲ့ဆက်ချင်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျော်ဂျီယာပြည်နယ်မှာအောက်တိုဘာ15ရက်နေ့ကစလို့ကြိုတင်မဲတွေပြီးနိုင်ကြပါပြီ။ဂျော်ဂျီယာပြည်နယ်ဟာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်တို့ထောက်ခံမဲအပြတ်သက်ရဖို့လိုအပ်တဲ့ပြည်နယ်လည်းဖြစ်ပါတယ်။ VW သတင်းတောက် Game for about and Atlanta မြို့ကနေပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါခင်ဗျာ
။ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူး Brian Kemp နဲ့ Republican သမ္မတလောင်းJD Vance တို့ကိုညစာစားပွဲမှာအတူတွေ့ရတာပါ။နှစ်အတော်ကြာ Kemp နဲ့ Donald Trump အကြားပဋိပက္ခတွေရှိခဲ့ရာကနေခုအခါ Republican တွေကြားညီညွတ်မှုကိုပြသတာလည်းဖြစ်ပါတယ်
။ We're gonna start all over.
2020သမ္မတရွေးကောက်ပွဲအတွင်းဂျော်ဂျီယာပြည်နယ်မှာသူအနိုင်ရတယ်ဆိုပြီး Trump ကအထောက်ထားမဲ့ပြောဆိုရာကနေ Kemp နဲ့ပြသနာတက်ခဲ့ပြီးခုအခါအသစ်တပံပြန်စားကြဖို့ဂျော်ဂျီယာမဲဆန္ဒရှင် Dorothy Hubb ကပြောသွားတာပါ။ခုကနေထိုင်စားတောက်ရေးဖူလုံမှုကအရေးကြီးတယ်လို့လဲဆိုပါရယ
်စားတောက်ကုန်ဓာတ်ဆီရေမီးကအားလုံးကထရမ့်အစိုးရလက်ထက်မှာဈေးသက်တာပါရယ်ယူငယ်တွေကလည်းထရမ့်ကိုပဲမဲပေးမယ်ဆိုပြီးတော့ပြောနေပါရယ
်ဟော့ကမဲထွက်ပေးကြဖို့ကိုလည်းရက်ွက်ထဲမှာလိုက်လံနှိုးဆော်နေပါရယ်2020ရွေးကောက်ပွဲအတွင်းဂျော်ဂျီယာပြည်နယ်မှာသမ္မတဂျိုးဘိုက်ဒန်ကဒေါ်နယ်ထရမ့်ကိုမဲ1000ကျော်နဲ့အနိုင်ရခဲ့တာပါမဲပေးသူကတော့9000လောက်ရှိခဲ့ပါရယ်မဲတပြားဟာဘလောက်တောင်အရေးကြီးပါလဲ
So we cannot
ဘယ်အရာမှအမဆိုင်ပဲအလကားမရနိုင်ပါဘူးကိုလုတ်ဆရာရှိတာဆက်လုပ်ကြပါလို့ဂျော်ဂျီယာအုပ်ချုပ်ရေးမှူး Brian Kemp ကပြောသွားတာပါဒီနှစ်မှာလဲဒီမိုကရက်သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ကြားအကျင့်အနေရှင်ပြန်ရနိုင်တာပ
ါ People sometimes get disappointed
ခါတလီမှာတချို့လူတွေကကိုပေးတဲ့မဲဟာအရေးမကြီးဘူးဆိုပြီးတော့ထင်တတ်ကြပါတယ်ဒါကြောင့်ကိုထက်လိုက်တဲ့မဲဟာဘလောက်အရေးကြီးလဲဆိုတာကိုသိလာအောင်ကျွန်တော်တို့ကလိုက်ပြီးတော့ရှင်းပြကြပါတယ
်ခုအခါမဲပေးကြဖို့စေတနာဝန်ထမ်းအဖွဲ့တွေကပါလိုက်လံနှိုးဆော်နေပါတယ
် We specialize in
သူတို့ပြည်နယ်ကလေးလူမဲနဲ့လူမျိုးတွေအားလုံးမဲပေးနေအောင်လိုအပ်တာတွေကိုကူညီပေးပါတယ်ဒီမိုကရက်ဘက်မှလူပြောင်းပြီးနောက်ပိုင်းဒုသမ္မတကမလာဟဲရစ်ကိုထောက်ခံသူတွေပုံပြလာတာကိုတွေ့ရပါတယ
်ဖြူသူရေတနာစင်တာရဲ့2020စစ်တမ်းအရာဂျော်ဂျီယာပြည်နယ်မှာမဲပေးနိုင်သူလူမဲဥယေဟာပြည်နယ်ကိုစားပြုမဲရဲ့၃ပုံလောက်ရှိပါတယ်။လူမဲ88ရာခိုင်နှုန်းဟာဘိုက်ဒန်ကိုမဲပေးခဲ့ကြတာပါ။ဒါပေမဲ့အခုအခါမှာတော့သဘောထားစစ်တမ်းရဒီမိုကရက်တစ်အပေါ်ထောက်ခံမှုရော့ကျလာပါတယ်။ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့တမိဖြစ်သူကတော့ဝေခွဲမဲရဖြစ်နေတဲ့အမျိုးသမီးတော်တော်များများဟဲရစ်ကိုသဘောကျလာကြတယ်လို့ဆိုပါတယ်။
Frankly just speaking as a woman
မျိုးသမီးတယောက်အနေနဲ့ပြောရမယ်ဆိုရင်အခုနှစ်ပိုင်းတွေအတွင်းအရေးကြီးတဲ့ခေါင်းဆောင်မှုနေရာတွေမှာအမျိုးသမီးတွေတစားတစားပုံများလာတာကိုတွေ့ရပါတယ
် Trump အနိုင်ရဖို့ indict အားတိုက်ထောက်ခံအားပေးသူတွေလည်းရှိနေကြပ
ါကိုတည်တဲ့သူတွေထဲမှာမဲသွားပေးဖို့ဆိုရင်ကျမကလိုက်ပို့ပေးပါတယ်သွားစရာမရှိဘူးဆိုရင်ကျမကလိုက်ပို့ပေးမှာပ
ါတမရလောင်းတွေအနိုင်ရဖို့အဓိကကြားတဲ့ပြည်နယ်တစ်ပြည်နယ်ဖြစ်တဲ့ဂျော်ဂျီယာမှာအောက်တိုဘာ15ရက်နေ့ကြာရင်ကြိုတင်မဲတွေစပြီးလို့ရပါပြီခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာအရေးပါတဲ့ဂျော်ဂျီယာပြည်နယ်နဲ့ပတ်သက်လို့ကိုအောင်အောင်တင်ပြပေးခဲ့တာပါတနင်္လာညအပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမဟုတ်ခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကောင်းလွင်ဦးတက်လက်ပြောပြပေးပါအောင်ခင်ဗျာ
ကာစာတီဇာမှာဒီကနေ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေစေယုံတစ်ခုကိုတိမှန်ရာကအနည်းဆုံးလူလေးဦးသေဆုံး40လောက်ဒဏ်ရာရတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အစ္စရေးကတော့အရသားတွေချာခိုးအောင်နေတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တဲ့ကြောင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာပြစ်ခတ်တွေကြောင့်ဒုက္ခရောက်နေတဲ့သူတွေကိုစာနာမှုအကူအညီဖြစ်တဲ့ဒေါ်လာ900ထောက်ပံ့မှုဩစတြေးလျနိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကောင်းလွင်ဦးပြောပြပေးသွားတာပါ။တင်းလာညရဲ့စီစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ဖြစ်ပါတယ်။ VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုသတင်းထုတ်လွှင့်ချက်တွေကိုနောက်ဆုံးရသတင်းတွေဆောင်းပါးတွေသတင်းသုံးသပ်ချက်တွေ့ဆုံမေးမြန်းခန်းတွေကို Facebook နဲ့ YouTube တို့မှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီကနေ့ညအတွက်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius နဲ့ Jogi လို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်စီသူပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောကပေါင်းကကင်ဝေးကြလို့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has